Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်မေလ22ရက်အင်္ဂါနေ့ညပိုင်း VOA စီစဉ်နေကိုမင်းကန်ပြောင်စုမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ24.25 32.52တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအီတန်စမဒီညတော်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါဒီမှာသင်ခင်ထိုက်ပါရှင်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအပေါ်မျှော်လင့်ချက်မရေမရာဖြစ်နေချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေဒီကနေ့ဆွေးနွေးကြဖို့ရှိပါတယ်။တရုတ်ကိုအများစုတင်သွင်းနေတဲ့ကားတွေအပေါ်အခွန်တိတိတသားရှော့ချပေးမယ်လို့တရုတ်ကဒီကနေ့ကြေညာပါတယ်။ဒီသတင်းနေနဲ့အတူထိပ်တန်းရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှတော်တာရှင်တွေနားဆင်ကြမှာကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မြင်းမာနေတဲ့ထောင်ရဲချီရဲ့ဒုက္ခသည်တွေကိုအဲ့နေရာမှာနေဖို့ကန့်ကွက်တာမောင်းထုတ်တာတွေဖိအားပေးဖို့လုပ်မဲ့အစားနေရရင်ကိုစွန့်ခွာသွားသူတွေကိုယ့်ရဲ့နေရာကိုပြန်လာပြီးတော့အခြေချနေနိုင်ရေးစီစဉ်ပေးတင်သလိုခိုင်မာတဲ့လုံခြုံရေးအာမခံချက်ပေးတင်တဲ့ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
လူသားအနေနဲ့ကတော့အမှန်တန်စိုးရိမ်ပါတယ်သူဒီလိုဖျားမဝင်နေရတဲ့ကိစ္စတစ်ခုရယ်နောက်ပြီးတော့ရယ်သူတို့ဦးအိမ်ဆုံးပြီးတော့
ကိုဖီယာနဲ့အကြံပေးကော်မရှင်အဖွဲ့ဝင်တယောက်ဖြစ်တဲ့ဦးအိမ်လွင်ကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်ငင်းကြေးဆွေးနွေးပွဲရှိတဲ့တရုတ်နိုင်ငံအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းနိုင်ငံတော်လွှတ်ချက်ဥပဒေနဲ့တရားစွဲဆိုခံထားရတဲ့ Writers Lin Dao Tu ရဲ့အမှုမှာရေးတပ်ဖွဲ့ဘက်ကတရားလိုပြတ်သက်တွေဖြစ်တင်ပြတဲ့အထောက်အထားတွေကိုတရားရုံးကလက်ခတ်လိုက်တဲ့အကြောင်းစတွေကိုလည်းဒီညပိုင်းမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညောင်ဝင်းအောင်တို့ကကြီးညာပေးသွားပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားခေါင်းဆောင်မွန်ဂျေအင်တို့အမေရိကန်သမ္မတအင်ပီရိုမှာဒီကနေ့အင်ကာနေ့တွေ့ဆုံဆွေးနွေးကြမှာပါအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကစီစဉ်ထားတဲ့အတိုင်းဖြစ်လာပါမလားဆိုတာနဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်ဖို့အခွင့်အလမ်းတွေအပေါ်တန်တရားတွေထွက်ပေါ်နေချိန်မှာပဲဒီကနေ့ဆွေးနွေးပွဲပေါ်ပေါက်လာတာပါနှစ်နိုင်ကြာဆွေးနွေးဖို့စီစဉ်ထားတဲ့ Imperial ဆွေးနွေးပွဲမှာတော့ American သမ္မတ Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ကြားနောက်လာတဲ့တွေ့ဆုံမှုကနေသမိုင်းဝင်တိုးတက်ဖြစ်ထွန်းမှုတရက်ကိုဥတီသွားနိုင်ကြောင်းတောင်ကိုရီးယားသမ္မတ Moon Jae-in ဘက်ကထပ်လောင်းအာမခံပြောကြမယ်လို့ခန့်မှန်းထားကြပါတယ် Wilson Center ရဲ့ကိုရီးယားအစီအစဉ်ဆိုင်ရာညွှန်ကြားမှု Jin Lee ကတော့သမ္မတ Trump အနေနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုကိုယ်တိုင်မေးလို့တဲ့နည်းနည်းတဲ့မေးခွန်းတွေရှိနေတယ်လို့ယူဆတဲ့အကြောင်းပြောပါတယ်။ဘာမှရှင်းရှင်းလင်းလင်းမရှိဘဲမြောက်ကိုရီးယားအနေနဲ့ဘာကိုသဘောတူမှလဲ။နောက်ဇွန်လ12ရက်နေ့ထိပ်သီးဆွေးနွေးပွဲကိုဖျက်ဖို့မြောက်ကိုရီးယားဘက်ကချင်းချောက်လာတဲ့အခုနောက်ဆုံးကစားကွက်စရတွေကိုမေးလိုက်မယ်လို့ဂျင်းလီကယူဆပါတယ်။သမ္မတထရန့်ဘက်ကလည်းစင်ကာပူမှာမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့မဲ့ကိစ္စကိုဆက်လုပ်တင်လာဆိုတာနဲ့ပတ်သက်ပြီးသူရဲ့လက်ထောက်တွေနိုင်ငံရခြားခေါင်းဆောင်တွေနဲ့ဆွေးနွေးနေတယ်လို့လည်းပြည်တွင်းပြည်ပသတင်းရင်းမြစ်တွေကပြောဆိုကြပါတယ်ရှင်
။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုလက်မလျှော့ဘဲနိုင်ငံတော်မှာရှိတဲ့နျူကလ িয়ার ထုတ်လုပ်တဲ့နေရာတွေကိုကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးသူတွေတွားရောက်ကြည့်ရှုခွင့်မပြုဘူးဆိုရင်စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေလုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကချိန်ချောက်ပြောဆိုပါတယ်။အီရန်အနေနဲ့အပြောင်းအလဲတွေမလုပ်ဘူးဆိုရင်မကြုံစဘူးတဲ့ဗန္ဒာရေးဆိုင်ရာဖိအားတွေရင်ဆိုင်ရလိမ့်မယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်တာပါ။ဝန်ကြီးပွန်ပီယိုက Heritage Foundation မှာတင်လာနေကမိကွန်းပြောကြားစဉ်မှာအီရန်နိုင်ငံပေါ်အချက်ဆက်နှစ်ချက်ကိုတောင်းဆိုလိုက်ပါတယ်။အမေရိကန်ရဲ့ချင်းချောက်ပြောဆိုမှုကိုအီရန်သမ္မတဟာဆန်ရူဟာနီကပယ်ချလိုက်ပြီးတကမ္ဘာလုံးအတွက်အမေရိကန်ကဆုံးဖြတ်ချက်ချတဲ့ကိစ္စမျိုးကိုဒီကနေ့ကမ္ဘာမှာလက်မခံတော့ကြောင်းနဲ့နိုင်ငံသားများသူ့ရဲ့လွတ်လပ်ခွင့်ရှိကြောင်းတင်းလာနေကအီရန်အစိုးရသတင်းဌာနကတစင်ထုတ်ပြန်တဲ့ကြေညာချက်မှာသမရရူဟာနီကပြောဆိုလိုက်ပါတယ
်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းဂါဇနီပြည်နယ်တွင်းကခရိုင်တချို့မှာတာလီဘန်တွေနဲ့ရဲနဲ့ချီအပြင်းထန်တိုက်ခိုက်မှုတွေအတွင်အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်ဒါဇင်နဲ့ချီတေဆုံးခဲ့ရပါတယ်ပြီးခဲ့တဲ့ညကအပြင်းထန်တိုက်ခိုက်မှုအပြီးဂျဟန်တူးနဲ့ဒဲဟတ်ခရိုင်နှစ်ခုကိုတာလီဘန်တို့ထိန်းချုပ်ခဲ့ကြောင်းဂါဇနီပြည်နယ်ကောင်စီကဒီကနေ့ပြောပါတယ်တိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်20တေဆုံးခဲ့ရတဲ့အထက်ဒဲဟက်ခရိုင်ရဲ့ရန်ရဲတပ်ဖွဲ့တပ်မှုနဲ့ခရိုင်ရဲချုပ်တို့လည်းပါတယ်လို့ပြည်내ကောင်စီအဖွဲ့ဝင်လာတီဖာအက်ကဘာကပြောပါတယ်။အာဖဂန်အစိုးရဘက်ကတော့12ဦးတေဆုံးတယ်လို့ပဲအတည်ပြုပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကအုပ်ချုပ်ရေးမှုရဲ့အဆောက်အဝင်းကိုသဘုံနေဝိုင်းရံခံခဲ့ရတဲ့အာဂျီရစ်စတန်ခရိုင်ကတိုက်ပွဲတွေအတွင်းမှာတော့ဒ တာလီဘန်တွေလက်ချက်နဲ့နောက်ထပ်လုံခြုံရေးတပ်ဖွဲ့ဝင်20တိဆုံးရပါတယ်။မြေပြင်တပ်ဖွဲ့တွေကိုအဖြစ်ဖို့တက်ချထားတဲ့အာဖဂန်အထူးတပ်ဖွဲ့တွေကတာလီဘန်တို့ကိုတိုက်ထုတ်ခဲ့ရပါတယ်။အစိုးရဌာနအလုံးကိုထိန်းချုပ်ထားကြောင်းတိုက်ခိုက်မှုမှာပါတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တစ်ခုရဲ့ပြောခွင့်ရကပြောပါတယ်။တိုက်ခိုက်မှုအတွင်းတာလီဘန်10ဦးတိဆုံးတယ်လို့လည်းသူကပြောပါတယ်ရှင
်။တရုတ်နိုင်ငံကိုအများစုတင်သွင်းနေတဲ့ကားတွေပေါ့။အခု25ရာခိုင်နှုန်းကနေ15ရာခိုင်နှုန်းထိလာမယ့်ဇူလိုင်1ရက်နေ့ကစလို့လျှော့ချလိုက်မယ်လို့ဒီကနေ့အင်္ဂါနေ့မှာတရုတ်နိုင်ငံကကြေညာပါတယ်တရုတ်ရဲ့ကားထုတ်လုပ်မှုလုပ်ငန်းတွေအတွင်းနိုင်ငံရဲ့ခြားကပိုင်ဆိုင်မှုတွေပေါ်ကန့်သတ်ချက်တွေကိုဖြေလျှော်ပေးဖို့နဲ့သွင်းကုန်ကွန်လျှော့ချပေးဖို့ပြီးခဲ့တဲ့လကတရုတ်သမ္မတကကတိပြုပြောဆိုခဲ့ပြီးနောက်ပိုင်းတရုတ်ဗန္ဓာယီဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာတာပါကမ္ဘာစည်းဝေးအင်အားအကြီးဆုံးနှစ်နိုင်ငံနှစ်ခုကြားကုန်သွယ်ရေးစစ်ပွဲကိုရှောင်ရှားဖို့အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားသဘောတူခဲ့ပြီးတဲ့နောက်မှာတရုတ်ဘက်ကအခွန်လျှော့တဲ့ကြေညာချက်ထွက်လာတာလည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ကားတွေပေါ်တရုတ်ဘက်ကအခွန်25ရာခိုင်နှုန်းကောက်နေတာဟာကုန်သွယ်ရေးမှာအဓိကအတားအဆီးတစ်ခုအဖြစ်ထပ်ခါတလဲလဲပြောဆိုခဲ့ပါတယ်။ဒါအပြင်တရုတ်နဲ့ကုန်သွယ်ရေးမှာအမေရိကန်ဘက်ကကုန်သွယ်ရေးလုံငွေပြနေတဲ့အပေါ်မှာလည်းသူကပြောဆိုထားတာပါ။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဒီရွေးမြန်မာပိုင်းစီစဉ်ရဲ့အင်ကာနိညာပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မလေးရှားနိုင်ငံပိုင်း 1MDB လုပ်ငန်းကြီးရဲ့ဒေါ်လာဘီလီယံပေါင်းများစွာရှုပ်တော်ပုံကိုပြန်လည်စုံစမ်းမှုအနေနဲ့ဝန်ကြီးချုပ်ဟောင်းနာဂျက်ရာဇက်ကိုအကြတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဒီကနေ့စစ်ဆေးခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျက်ကိုစစ်ဆေးမေးမြန်းဖို့ဆင့်ခေါ်ခဲ့တာဖြစ်ပြီးဒီကနေ့မှမဖမ်းဘူးလို့လည်းအကြတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အကြီးအကဲရှူကရီအဗ်ဒူကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ် 1MDB လုပ်ငန်းကြီးရဲ့ဌာနခွဲတစ်ခုကနေနာချစ်ရဲ့ဗန်စင်းတွေကိုဒေါ်လာ10သန်းလွှဲပြောင်းပေးခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးသူတွေကသိလိုတာဖြစ်ပါတယ်နိုင်ငံဘန်နာဒဲကနေဒေါ်လာ 4.5 ဘီလီယံခိုးယူဖို့နာချစ်ကပံ့ပိုးပေးခဲ့တယ်လို့အမေရိကန်တရားရေးဌာနကဆွဆွဲထားတာတဲကအခုငွေအလွှဲပြောင်းကအသေးအမွှားသာဖြစ်ပါတယ်အမှားအယွင်းမလုပ်ခဲ့တဲ့အကြောင်းနာချစ်ကတော့ညှင်းပါတယ်ဒီလားစောပိုင်းချင်းပါတဲ့မလေးရှားရွေးကောက်ပွဲမှာအာနာကိုရေရှည်ထိန်းချုပ်ခဲ့တဲ့ညွန်ပေါင်းအဖွဲ့ရှုံးနိုင်ခဲ့ရပြီးဝန်ကြီးချုပ်ဟောင်းမဟာတီယာမိုဟာမက်အာနာပြန်ရခဲ့တဲ့ကိစ္စမှာလည်းနာချစ်ရဲ့အရှုပ်တော်ပုံကအဓိကအခန်းကဏ္ဍကပါဝင်ခဲ့တာပါ 1MDB အရှုပ်တော်ပုံကိုပြန်လည်စုံစမ်းစစ်ဆေးမယ်လို့လည်းမဟာတီယာကကတိပြုထားတာဖြစ်ပါတယ
်ဒီနေ့တဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့အာနာသိန်း၄နှစ်ပြည့်နေ့မှာထိုင်းစစ်အစိုးရကိုစန့်ကျင်တဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေဘန်ကောက်မြို့လမ်းမတွေပေါ်ချီတက်ဆန္ဒပြတောင်းဆိုစဉ်မှာထောင်ချီတဲ့ထိုင်းလုံခြုံရေးရဲတွေကပိတ်ဆို့တားဆီးခဲ့ပြီးဆန္ဒပြခေါင်းဆောင်၄ဦးကိုဖမ်းဆီးလိုက်ပါတယ်ဆန္ဒပြသူ200လောက်ကဘန်ကောက်တက္ကသိုလ်ဝင်းကနေအစိုးရရုံးနေရှိရာကိုချီတက်စဉ်မှာရဲရင်အား3200နဲ့တားဆီးခဲ့တာဖြစ်ပါတယ်ဆန္ဒပြပွဲမှာအဓိကခေါင်းဆောင်၄ဦးကလမ်းမတွေပေါ်ထိုင်ရင်ဒီနှစ်တည်းရွေးကောက်ပွဲလုပ်ပေးဖို့ဆိုတဲ့သူတို့ရဲ့ကြေညာချက်ကိုဖတ်ကြားပါတယ်ချက်ချင်းဆိုသလိုပဲဆန္ဒပြသူဒီကိုရဲကဝင်ဖမ်းသွားပါတယ်နိုင်ငံရေးအရကွဲပြားနေတာတွေကိုထိုင်းအစိုးရကပြုပြင်ပြောင်းလဲရေးလုပ်ဖို့ကြိုးစားနေတယ်ဆိုပေမဲ့အကျင့်ပြတ်ချက်စားမှုတွေရွေးကောက်ပွဲလုပ်ပေးမယ်ဆိုတဲ့ကတိတွေကိုအကြိမ်ကြိမ်ရွှေဆိုင်းခဲ့တာကြောင့်နာမည်ပြက်ခဲ့ရပါတယ်လာမယ့်ဖေဖော်ဝါရီလထဲမှာကျင်းပပေးမယ်လို့2014မေလ22ရက်နေ့မှာအာဏာသိမ်းခဲ့တဲ့ထိုင်းစစ်အစိုးရကကတိပေးခဲ့တာပါထိုင်းစီအစိုးရလက်ထက်မှာနိုင်ငံရေးအရာလူ9ဦးနဲ့အထက်စုဝေးတာကိုတားမြစ်ထားပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့မှုအပေါ်စုံစမ်းစစ်ဆေးမှုတွေကိုတရားရေးဌာနကတိုးချက်ဆောင်ရွက်သွားဖို့ရှိနေပါတယ်။ဒီထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့အတွင်းမှာပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကသတင်းပေးတူကိုထည့်ထားခဲ့တယ်ဆိုပြီးပြောဆိုထားချက်လည်းပါဝင်ပါပါ။စုံစမ်းစစ်ဆေးပေးဖို့သမ္မတထရန့်ကတောင်းဆိုခဲ့တာဖြစ်တယ်လို့မနေ့တနင်္လာနေ့မှာတော့ဒုတိယရှင်နေချုပ် Rod Rosenstein ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့ညွှန်ကြားမှုချုပ် Christopher Reiro နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအင်ဘူရိုကကြေညာချက်ထုတ်ခဲ့တာပါသမ္မတထရန့်ပြောဆိုထားတဲ့သူ့ရဲ့စီးရုံးရေးအဖွဲ့မှာ The Show လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်တဲ့ ထိတ်တန့်လျှို့ဝှက်ဆက်ရွက်စစ်တမ်းတွေကိုပြန်လည်သုံးသပ်ဖို့တရားရေးဌာနကလွှတ်တော်ခေါင်းဆောင်လေးနဲ့ဆောင်ရွက်မယ်လို့အင်ဂျီရောကပြောဆိုထားပါတယ်။မနေ့တနင်္လာနေ့ကသမ္မတထရန့်နဲ့မတွေ့ခင်ဒုတိယရှင်နေချုပ်ရော့ဆန်စတိုင်းကသမ္မတရွေးကောက်ပွဲစည်းရုံးရဲ့အဖွဲ့ရင်းကိုတစုံတစ်ယောက်ကရည်ရွယ်ချက်ရှိရှိစောင့်ကြည့်ထောက်လှမ်းဆင်ဝင်ခဲ့တာမျိုးရှိရင်တော့ဖော်ထုတ်ပြီးထိုက်တင်တယ်လို့အရေးယူရမယ်လို့ပြောဆိုထားပါတယ်။
ဗင်နီဇွဲလားသမရရွေးကောက်ပွဲမှာသမရနီကိုလတ်မာဒူရိုကနောက်ထပ်သက်တမ်း6နှစ်အတွက်မမှန်မကန်တဲ့နီးလန်းတွေတုံးပြီးပြန်လည်ရွေးခံလိုက်ရတယ်ဆိုတဲ့အကြောင်းကြောင့်အမေရိကန်ပြည်ထောင်စုကစီးပွားရေးတန်ခတ်ပိတ်ဆို့မှုချမှတ်လိုက်ပါတယ်။ကမ္ဘာမှာရေနံတင်ပို့မှုထိပ်တန်းနိုင်ငံတွေဖြစ်ခဲ့မှုတဲ့ဗင်နီဇွဲလားနိုင်ငံနဲ့ရေနံရောင်းဝယ်မှုဆိုင်ရာငွေကြေးအလွှဲပြောင်းကိုတားမြစ်ပိတ်ပင်တဲ့အမိကိုသမရဒိုနယ်ထရန့်ကလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။ဒီလိုတန်ခတ်ပိတ်ဆို့မှုကိုဗင်နီဇွဲလားနိုင်ငံကဖြစ်တင်ဝေဖန်ကြောင်းတနင်္လာနေ့မှာပြောပါတယ်ဘရာဇီးကိုလံဘီယာမက္ဆီကိုနိုင်ငံတွေပါဝင်အမေရိကတိုက်14နိုင်ငံကလည်းဗင်နီဇွဲလားနဲ့တန်တမာရေးရှော့ချဖို့ရှိပါတယ
်ဩစတြေးလျကခရီးယန်ဂိုင်းချုပ်ဆရာတော်ဖီလစ်ဝီလ်ဆန်က1980ပြည်လွန်နှစ်တွေအတွင်းခရီးယန်ဖုံးကြီးတစ်ပါးရဲ့လိမ်ပိုင်းဆိုင်ရာမတော်မတရားပြုကျင့်မှုတွေကိုဖုံးကွယ်ပေးမှုအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်ရှင
်
မတ်တငီထိုင်တဲ့ကိုညာဝင်းအောင်တို့ကတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မြင်းကဒုက္ခသည်တွေရေးကိုတင်ဆက်ပေးကြပါတယ်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မြင်းပေါ်ကရိုဟင်ဂျာဒုက္ခသည်တွေကြားမှာ IRS အကြမ်းဖက်သမားတွေရောနှောဝင်ရောက်နေတာကြောင့်ဒါကိုကာကွယ်တားဆီးဖို့အတွက်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုမြန်မာဘက်ကတိုက်တွန်းထားပါတယ်အိမ်မှာနေတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့သတင်းဖလှယ်မှုမလုပ်တာဟာလေနှစ်နိုင်ငံနယ်နိမိတ်စာချုပ်ပါသတ်မှတ်ချက်တွေကိုချိုးဖောက်တာလို့မြန်မာတာဝန်ရှိသူတွေကဘင်္ဂလားဒေ့ရှ်ဘက်ကိုစွပ်စွဲခဲ့တာပါအကြေခတ်တွေကတော့ဒီနယ်စပ်မြင်းပေါ်ကဒုက္ခသည်တွေအိမ်ညာကနေထွက်ခွာဖို့ဖိအားပေးတာထက်သူတို့နေရဲ့ရင်းကိုပြန်နိုင်ရေးအာမခံချက်ပေးဖို့ဆောင်ရွက်သွားဖို့ကတိတ်ကိုရည်ကြည်တယ်လို့မြင်ကြပါတယ်။မက်ဆူမွန်ကစုံစမ်းမေးမြန်းထားပါတယ်ရှင်
။လက်တလုံးမှာတော့နေဆက်လုံခြုံရေးအတွက်မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးပေါင်းပြီးတော့နေဆက်ခြံစည်းရိုးတလျှောက်လှည့်ကင်းနေနဲ့ကင်းလှည့်နေကြပါပြီ။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနေဆက်မြင်းကြားထဲမှာလူဦးရေတရားမဝင်တိုးပွားလာနေတာကိုသတင်းဖလှယ်ခြင်းမရှိတာကတော့နှစ်နိုင်ငံချုပ်ဆိုထားတဲ့နယ်နိမိတ်စာချုပ်ပါသတ်မှတ်ချက်တွေကိုချိုးဖောက်ရာရောက်တဲ့ဆိုပြီးမြန်မာနိုင်ငံဘက်ကတရားဝင်ကန့်ကွက်ကြောင်းမြန်မာနိုင်ငံဘက်ခြံတောင်မျိုးဝဲတရားနီးမှာပြုလုပ်တဲ့မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတည်ရင်းမှုအဆင့်တွေ့ဆုံဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်ဒါအပြင် ARS အကြမ်းဖက်အဖွဲ့တွေဝင်ရောက်ရောနှောလာနေတာကိုကာကွယ်တားဆီးဖို့လိုတယ်ဆိုပြီးလဲမြန်မာဘက်ကပြောဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နေသားစောင့်တက်တရင်မှုဘက်ကတော့နယ်နိမိတ်မြင်းကြားမှာနေထိုင်သူတွေကိုဘင်္ဂလားဒေ့ရှ်ဘက်ကထောက်ပံ့ပေးခဲ့တာမရှိခဲ့ပေမဲ့လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေဘက်ကထောက်ပံ့မှုတွေနဲ့ယက်တီနေကြတယ်လို့တုံ့ပြန်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်အခုလိုမျိုးနယ်စပ်မြင်းတွေထောင်ချီတဲ့ဒုက္ခသည်တွေကိုအဲ့ဒီနေရာမှာနေဖို့ကန့်ကွက်တာမောင်းထုတ်တာဖိအားပေးလှုပ်ဆောင်နေမဲ့အစားနေရရင်ကိုဆွန့်ခွာသွားသူတွေမိမိတို့ရဲ့နေရာကိုပြန်လာပြီးအခြေချနေနိုင်ရေးစီစဉ်ပေးတင်တယ်လို့ခိုင်မာတဲ့လုံခြုံရေးအာမခံချက်ပေးတင်တယ်လို့ကိုဖီအန်န်ချမ်းပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်က VOA မြန်မာပိုင်းကိုပြောပါတယ်
။အဲလူသားအနေနဲ့ကတော့အင်မတန်စိုးရိမ်ပါတယ်။သူတို့ဒီလိုခရီးမဝင်နေရတဲ့ကိစ္စတစ်ခုရယ်နောက်ပြီးတော့ရယ်သူတို့ဦးအိမ်စွန့်ပြီးတော့ကိုသူတို့လာပြီးနေရတယ်ဆိုတော့ကိုကသူတို့မှာကစိုးရိမ်တဲ့ကရာရှိနေတယ်ဆိုတာအပေါ်လွင်ထင်ရှားလေဗျာ။အဲ့တော့ကျွန်တော်အကြံပြုချင်တာတော့ပေါ့လေ။သူတို့အတွက်ကိုအိမ်ကိုရွာကိုပြန်လာရင်ဆိုရင်လည်းမရှိပါဘူးဆိုတာကိုလက်တွေ့ကြကြလေးတခုခုလောက်ပြနိုင်မယ်ဆိုရင်သူတို့စိတ်ချလက်ချပြန်လာမယ်လို့ကျွန်တော်ထင်ပါတယ်သူတို့လက်တွေ့မျက်တွေ့မြင်နိုင်တော့သူတို့အတွက်လုံခြုံမှုဆိုတာအခုကပြောတာ food security လည်းပါတယ်စားရေးတောက်ရေးကိစ္စကောသူတို့ဘဝရှင်သန်ရည်တည်ရေးအတွက်ကောမခံရလေအောင်ရောအဲ့ဒီဘက်ပေါင်းစုံမှာလုံခြုံရေးဆိုတာလိုအပ်တယ်လိုအပ်တဲ့အခါကျတော့အဲ့လိုအစီအမံများလှုပ်ထားပြီဆိုတာပြောရုံစုံရည်မဟုတ်ဘဲနဲ့လက်တွေ့တစုံတရာလေးများကဟိုမြန်မာကျေလာလက်ပြနိုင်သူတို့ယူကြည်မှုရှိလာရင်သူတို့ပြန်လာမယ်လို့ထင်ပါတယ
်မြန်မာနိုင်ငံနေသားစောင့်တပ်ဖွဲ့တွေနဲ့ဘင်္ဂလားဒေ့ရှ်နေသားစောင့်တပ်တပ်ဖွဲ့ဝင်တွေပူးပေါင်းပြီးဒီလမေလလေကနေစပြီးတော့နေဆက်ခြံစည်းရိုးတလျှောက်မြေပြင်မှာရောရေချောင်းတလျှောက်ပါလှည့်ကင်းနေတဲ့လုံခြုံရေးစောင့်ကြကြပါတယ်အခုလိုမျိုးနေဆက်လုံခြုံရေးနိုင်ငံပူးပေါင်းကင်းလှည့်တဲ့အပေါ်မှာတော့နေဆက်တလျှောက်တရားမဝင်မှုရေးစေဝါရောင်းဝယ်မှုတွေနဲ့ရာဇဝတ်မှုတွေပပျောက်အောင်ဆောင်ရွက်တဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုအဖြစ်ဦးအေးလွင်ကရှုမြင်ပါတယ်
ဘာပဲလုပ်လို့သဘောတူညီချက်ရပြီးအပြန်အလှန်က ျွန်တော်တို့ mutual ဟိုပေါ့ respect နဲ့လေးစားမှုနဲ့တော့အဲ့လိုပူးတွဲပြီးလုပ်တဲ့ကိစ္စရတဲ့အောင်မြင်မှုပို့ပြီးရနိုင်ပါတယ်တော့လိုအပ်ချက်တွေကိုလည်းတရားနဲ့တရားတိုင်ပင်ပြီးတော့နောက်ဖက်ညှိနှိုင်းပြီးတော့ပူးတွဲပြီးလုပ်မယ်ဆိုရင်တော့ဒါဟိုကျူးကျော်ရမယ်ကိစ္စတခုလို့ကျွန်တော်ထင်ပါတယ်
ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတော့အခုလိုမျိုးပူပေါင်းကင်းလှည့်ကြလို့ဒေသခံတွေရဲ့လုံခြုံရေးစိုးရိမ်မှုကိုရောပါသွားစေပေမဲ့လို့တရားဥပဒေစိုးမိုးရေးနဲ့ဒီထက်ပိုပြီးစနစ်ကျတဲ့ခိုင်မာတဲ့လုံခြုံရေးအင်အားတွေထားရှိဖို့လိုတယ်လို့အကြံပြုပါတယ်
။ငယ်ပူပေါင်းပြီးကင်းလေးတွေဆိုတော့ကောင်းပါတယ်။နော်ဒါပေမဲ့လေဟိုတရားဥပဒေစိုးမိုးမှုပေါ့နော်ထိထိရောက်ရောက်လုပ်ဖို့လိုအပ်ပါတယ်။ဒါပေမဲ့နှစ်ဦးပူပေါင်းပြီးလုပ်တယ်ဆိုတာတော့ကျွန်တော်တို့ကတော့ချူဆိုရမှာပါ။အဲ့တူကနှစ်ဖက်နှစ်ဦးနှစ်ဖက်ကင်းနေတယ်ဆိုတာကတော့ဟိုဘာပဲဖြစ်ဖြစ်ဒါတော့ကောင်းပါတယ်နောက်တစ်ခါဒီဟိုဒီနာသခတ်တစ်ခုတည်းတဲ့ဒီနာအဖတ်ပေါ့နော်နာသခတ်ပြီးမှနာအဖတ်အခုဖေးစီးတဲ့ဖေးစီးနေတော့မလုံလောက်တော့ဘူးလို့ဟိုတုံ့တက်လို့ရပါတယ်ဘာလဲဆိုတော့အာနှစ်ချိန်တိုင်းတိုင်းပေါ့နော်အခုလို့ဟိုဟိုအကြံဖက်တွေကရေစခန်းကိုဝင်ရောက်တိုက်ခိုက်တာဒီဟာအာဘာပဲဖြစ်ဖြစ်လုံခြုံမှုအာနေလို့နော်ကျမတို့တုံ့တက်လို့ရတယ်ဒီနှစ်ဖက်ကင်းဆက်မှာဆိုလို့ရှိရင်အမြဲတမ်းလည်းဒီပေါ်ရောမှုမရှိပဲနဲ့စောင့်ကြည့်ဖို့လည်းလိုအပ်တယ်လို့ပြောချင်ပါတယ်ရှင်
ဒါအပြင်နေရာထိုင်ခင်းအခက်အခဲဖြစ်နေကြစေအိုးရင်ဆွန်ခွာထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေရဲ့အရေးလက်တလုံးမိုးရာသီမှာမိုးတက်လေပြင်းမုန်တိုင်းတွေရဲ့ရာသီဥတုဒဏ်ခံနိုင်အောင်ခိုင်မာတဲ့အဆောက်အဦတွေကိုပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရတာဝန်ရှိရသူတွေဘက်ကအရေးပေါ်စီစဉ်ဆောင်ရွက်ပေးသင့်တယ်လို့လည်းရခိုင်လွတ်တော်ကိုယ်စားလှယ်ကတိုက်တွန်းပြောဆိုထားပါတယ်ရှင်
မဆီမုံစုံစမ်းမြင်မြင်ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ဒီ writers သတင်းတောက်တွေအမှုမှာတရားလိုပြတ်သက်တွေထောက်ထားတဲ့လက်ခံရရှိတဲ့သတင်းကိုတင်ဆက်ပေးစီမာတယ်နိုင်ငံတော်လွှတ်မချက်ဥပဒေနဲ့တရားစွဲဆိုခံထားရတဲ့ writers သတင်းတောက်တွေရဲ့အမှုမှာရဲတပ်ဖွဲ့ဘက်ကနေပြီးတော့တရားလိုပြတ်သက်တွေဖြစ်တင်ပြတဲ့အထောက်အထား23ခုကိုတရားရုံးကလက်ခံလိုက်ပါတယ်သတင်းတောက်တွေရဲ့လက်ကင်ဖုန်းတွေကနေပြီးတော့တကယ်ရယူခဲ့တယ်လို့ဆိုပေမဲ့လည်းတချို့အချက်တွေကဖုန်းထဲကိုဘလို့ရောက်နေရလဲဆိုတာကိုဖုန်းပိုင်ရှင်သတင်းတောက်တွေကိုယ်တိုင်မသိတာတွေရှိတယ်ဆိုပြီးတော့သတင်းတောက်တွေရဲ့ရှင်တွေကပြောထားပါတယ်ကိုယ်တိုင်သွားရောက်ပြီးတော့သတင်းယူထားတဲ့ view မြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင
်နေပြည်တော်ဤပညာဌာနရဲမှုကင်းတပ်ဖွဲ့ကတိမ့်ဆဲခဲ့တဲ့ writer သတင်းတောက်တွေရဲ့ဖုန်းကိုရုံရှိဖွင့်ကတပ်သေးတွေကိုမူရင်းနဲ့တကွာတိုက်ဆိုင်စစ်ဆေးပြသခဲ့တာပါစစ်ဆေးတဲ့အခါမှာတိမ့်ဆဲထားတဲ့ဖုန်းတွေကနေစစ်ဆေးတွေ့ရှိတဲ့အကြောင်းအရာ23ချက်ကိုတရက်ခွင်မှာထွက်ဆိုပြီးတပ်သေးတင်ဖို့လုပ်ခဲ့တာဖြစ်ပါတယ်ဒီလိုတင်လာတဲ့စစ်ဆေးတွေ့ရှိချက်တွေကိုနိုင်ငံတကာအင်တာပိုမှတပ်သေးယူခဲ့တဲ့အတိုင်းတိကျစွာတပ်သေးယူပြီးလှုပ်ဆောင်ခဲ့တာဖြစ်တဲ့အပြင်အင်္ဂလန်နိုင်ငံကတရားဝင်ထုတ်ပြန်ထားပြီးတရားဝင်လိုင်စင်ရယူထားတဲ့စစ်ဆေးရေးဆိုင်ရာကျွမ်းကျင်စစ်ဆေးတဲ့စော့ဝဲအကူအညီရယူကာ electronic မှတ်တမ်းအနေနဲ့မှတ်တမ်းသွင်းယူထားတာဖြစ်တာကြောင့်လက်ခံဖို့တရက်လိုဘက်ကတင်ပြလာတာကိုတရားသူကြီးဘက်ကတပ်သေးကန်ဥပဒေပုံမှန်62ရှင်းလင်းချက်2အရလက်ခံကြောင်းဆုံးဖြတ်လိုက်တာဖြစ်ပါတယ်အဲ့ဒီအချက်လက်23ခုဟာသတင်းတောက်တွေရဲ့လက်ကင်ဖုန်းတွေကနေတကယ်ရယူခဲ့တယ်လို့ဆိုရင်မဲ့တချို့အချက်တွေဖုန်းထဲဘလို့ရောက်နေတယ်လဲဆိုတာကိုဖုန်းပိုင်ရှင်သတင်းတောက်တွေကိုယ်တိုင်မသိတာတွေရှိတယ်လို့သတင်းတောက်တွေရဲ့ရှင်းနေကိုတန်းစောအောင်ကဆိုပါတယ
်နော်ပရမသတင်းတိုင်ချက်မှာဒီနေ့တင်သွင်းတဲ့ဟာတွေမပါဘူးနော်သူတို့ဖုန်းထဲမှာရောက်လို့ရောက်မှန်းအောင်သူတို့မသိဘူးဒီနေ့ဟိုရုံးမှာအမှုစနေရင်းနဲ့ပဲဒီဖုန်းလာတဲ့အချိန်မှာတခြား message တွေကတောင်တောင်နဲ့ဝင်လာတယ်။ဒါဆိုရင်ဒီအချိန်နေပေါ့ဟိုဖမ်းပြီးတော့ဒီဖုန်းကဟိုဆွဆွဲခံသူတွေလက်ထဲကနေလွတ်သွားတဲ့အချိန်မှာလက်ထဲမှာမရှိတော့တဲ့အချိန်မှာဒါဟိုဘာမဆိုစဉ်းစားလို့ရနိုင်နေပါတော့။အဲအဲ့ဒီတော့လည်းကျွန်တော်တို့ဒါစိုးရိမ်မှုတော့ရှိပါလား
။ဒီနေ့စစ်ဆေးတွေ့ရှိရတဲ့ပတ်သက်လို့ writer သတင်းသမားကိုဝါလုံးကတော့
အစိုးရထုတ်ပြန်မဲ့သတင်းအချက်လက်တွေဘယ်သတင်းအချက်လက်ကိုမှနော်မထီနဲ့ဒါကမင်းတို့လျှို့ဝှက်ချက်ဥပဒေနဲ့ညှိရဲဆိုတဲ့ဟာမျိုးနောက်သတင်းမယူရဲအောင်မဆစ်ပေးခြင်းတဲ့သဘောမျိုးနဲ့ဒီလောက်လာလို့ကျွန်တော်နားလည်တယ်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြေဝကုကံသွားမယ်ဒီစာရေးစာတမ်းတွေကလည်းပဲကျွန်တော်တို့ကိုယ်တိုင်ဖန်တီးထားတဲ့ဟာတွေမဟုတ်ဘူး Messenger တွေထဲမှာရတဲ့ဟာတွေကျွန်တော်တို့ကိုယ်တိုင်တော့မသိဘူးသွက်သူဝင်နေတဲ့ဟာတွေရှိတယ
် Rider သတင်းသမားကိုကျော်စိုးဦးခကိုမိုးအောင်ကလည်းဒီကနေ့တွေ့ရှိချက်နဲ့ပတ်သက်ပြီး
ဒီရှိတဲ့စာရောစာတွေအများစုကကြတော့ဒီဟိုက်ကင်းလေးမှာရှိတဲ့ဒီ data family ရဲ့စနစ်နဲ့ဆိုင်တဲ့စာရောစာတွေပြီးတော့ဒီမောင်တော့မှာဒီမျိုးစုံနဲ့ဆိုင်တဲ့ family ရဲ့စာရောစာတွေအဲ့ဒါတွေကိုတို့ကဒီ show off မှုစမျိုးမင်းရောတိတိကျကျလို့
တွေ့ရှိတဲ့လုံခြုံရေးအဆင့်တက်မှတ်ထားပြီးဖြစ်တဲ့အချက်လက်စာရွက်တွေကတော့ရခိုင်ပြည်နယ်ရဲ့မူရင်းစေဝါဖန်းစည်းရမိတာတွေရခိုင်ပြည်နယ်ဆိုင်ရာမန်အောင်ကျွန်းခီးသွားလုပ်ငန်းအပေါ်ဝန်ကြီးဌာန၅ခုကပြည်အောင်စုအစိုးရစီသဘောထားမှတ်ချက်ထုတ်ပြန်ထားတာတွေရခိုင်ပြည်နယ်အစိုးရဘက်ကရံပြဲမြို့နယ်ထွေအုပ်စီကိုပေးပို့တဲ့လမ်းညွန်မှာကြားချက်ကိုလိုက်နာဖို့ထုတ်ပြန်ထားတာတွေ အလုတ်သမားလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကရခိုင်ကျောင်းနီမော်မှာရှိတဲ့မွတ်စလင်ကျေးရွာအုပ်ချုပ်ရေးမှုစီပိတ်ပို့ထားတဲ့လမ်းညွန်မှာကြားချက်တွေရခိုင်ပြည်နယ်မောင်တော်အုပ်ချုပ်ရေးမှုတွေစီပိတ်ပို့ထားတဲ့လုံခြုံရေးဆိုင်ရာထူးခြားဖြစ်စဉ်အခြေအနေတင်ပြဖို့အစိုးရကလမ်းညွန်မှာကြားချက်တွေစတဲ့စာရွက်တွေပါဝင်တာကိုတရက်လိုဘက်ကတင်ပြလာခဲ့တာတွေ့ခဲ့ရပါတယ်။အဲ့ဒီအချက်လက်တွေဟာအခု23ခုရှိပြီးကိုအားလုံးဖုန်းထဲကအချက်လက်2ခုကိုကျော်စိုးဦးဖုန်းထဲကအချက်လက်21ခုတွေ့ရှိခဲ့တာဖြစ်ပါတယ်။ကိုကျော်စိုးဦးတဲကတွေ့ရှိခဲ့တဲ့အချက်လက်20ခုထဲမှာအချက်လက်2ခုကမူရင်းတရားရုံးမှာတင်ပြလာတဲ့အချက်လက်အချို့ဟာဖုန်းထဲမှာရှာဖွေတာမတွေ့ခဲ့ရပါဘူး။ဒါကိုတော့ဖုန်းထဲကနေထုတ်ယူလို့မရလို့တရားရုံးဘက်ကလက်မှတ်ခံပဲပယ်ချလိုက်ပြီးအချက်လက်23ခုကိုပဲလက်ခံလိုက်တာဖြစ်ပါတယ်။လာမယ့်တနင်္လာနေ့မေ28ရက်နေ့မှာရုံးချင်းထပ်မံခေါ်ယူထားပြီးအဲ့ဒီနေ့မှာရဲတပ်ဖွဲ့က ID ကျွမ်းကျင်သူရဲအရာရှိရဲမှုအောင်ကျော်စန်းကိုရိုက်တာရှေ့နေတွေဘက်ကမေးမြန်းရမှာပါလက်ရှိမှာတော့တရက်လိုဘက်ကတင်ပြထားတဲ့လိုပြတက်သေး25ဦးမှာနှစ်ဦးကိုတရက်လိုကလိုပြတက်သေးအဖြစ်တင်ထားတာကိုပယ်လိုက်ပါတယ်ဒါကြောင့်လိုပြတက်သေး23ဦးသာစစ်ဆေးရမှာဖြစ်ပြီးလက်ရှိမှာအယောက်20စစ်ဆေးပြီးဖြစ်ပါတယ်ရှင
်မမေခါသတင်းပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ဒီငင်းချေးဆွေးနွေးပွဲရှိတဲ့တရုတ်အာရှအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်ကြောင်းကိုတင်ဆက်ပေးကြပါတယ်လက်ရှိမြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှင်ရဲ့ခီးစဉ်ဟာအဓိကအဖြစ်တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေငင်းချေးလုပ်ငန်းစဉ်မှာပါဝင်လာရေးကိုဆွေးနွေးနိုင်ပွဲရှိတဲ့အကြောင်းမြန်မာရေးလေလာသူတွေကသုံးသပ်ကြပါတယ်မစ္စတာဆွန်ကော့ရှင်ဟာပြီးခဲ့တဲ့ရက်ပိုင်းတွေကတိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့မကြခင်မှာပဲမြန်မာပြည်ကိုရောက်လာတာဖြစ်ပါတယ်ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့မြန်မာပြည်ငင်းချဲရေးနဲ့ပတ်သက်ပြီးထဲထဲဝင်ဝင်ဆောင်ရွက်နေတဲ့တရုတ်နိုင်ငံဂျာယေးဝန်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ဟာဒီကနေ့မနက်ခင်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးပါတဲ့ဒီတွေ့ဆုံပွဲမှာနဇက်တင်ငင်ရေးပြည်ရင်းငင်းချဲရေးနဲ့တရုတ်နိုင်ငံကပါဝင်ကူညီဆောင်ရွက်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်တနင်္လာနေ့ကတော့မစ္စတာဆွန်ကော့ရှန်ဟာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်နဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးပြည်ရင်းငြိမ်းချမ်းရေးနဲ့ရခိုင်ရေးကိစ္စတွေဆွေးနွေးခဲ့ပါတယ်။မစ္စတာဆွန်ကော့ရှန်ဟာဒီလ18ရက်နေ့ကတော့တရုတ်မြန်မာနယ်စပ်အခြေစိုက်တန်းသာလက်နက်ကိုင်အဖွဲ့9ဖွဲ့စုပေါင်းထားတဲ့ FPNCC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာပါ။သူရဲ့နေပြည်တော်ခီးစဉ်ပေါ်မှာနိုင်ငံရေးလေးလာတုံးသက်သူဦးမမောင်စိုးကအခုလိုရှုမြင်တုံးသက်ပါတယ်
။သူလာတဲ့ခီးစဉ်အဓိကရွယ်ချက်ကတော့မြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့နဲ့စိုးရတမတော်ပူဇော်ရေးတွေ့ဆုံဆွေးနွေးဖို့ညှိနှိုင်းပေးဖို့လို့သတင်းတွေထွက်နေတယ်။ဒီလားကုန်လောက်ရန်ကုန်မှာတွေ့ဖို့တိကျကြိုးစားနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတယ်။သူတို့ရဒီ FPNPC နေနဲ့မဟုတ်တော့မှဒီခုနှစ်ဖွဲ့အားလုံးပါဝင်တဲ့ဆွေးနွေးပွဲကိုတော့မဟုတ်ဘူးအဲ့ဒါကိုပြပုံနဲ့လုပ်မယ်ဆိုတော့နိုင်ငံရှာနေတယ်လို့ထင်ပါတယ
်တရုတ်အထူးကိုယ်စားလှယ်အနေနဲ့ငင်းချဲရေးလုပ်ငန်းစဉ်မှာအဖွဲ့ခုနှစ်ဖွဲ့လုံးပါဝင်ရေးအတွက်ဆွေးနွေးမယ်ဆိုရင်အတော်လေးကြိုးပမ်းတိုက်တွန်းရမယ့်အခြေအနေရှိကြောင်းလည်းပြောပါတယ
်တရုတ်ကတော့အင်းသားဖွဲ့လက်ခံနိုင်ဘောကဒီဘက်ကအစိုးရနဲ့တမလို့လက်ခံနိုင်တဲ့ခုလမ်းကြောင်းတစ်ခုကိုရှာပေးနိုင်တယ်ဆိုရင်တော့အဲဒီငင်းတန်းစားအပြည့်ခေရခေတန်းစားပေါ်လာမယ်လို့ထင်ပါတယ်အဲ့မင်းနေလို့ကြိုးစားလိမ့်မယ်ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီကျန်တဲ့ဝါမိုင်းလာနဲ့ SSPB ရုံးနဲ့ပတ်သက်ပြီးတော့ဒီတက်မွေသဘောထားက DNC လက်မှတ်ထိုးဖို့ကြိုးစားလဲဆိုရင်လည်းကျင်းနဲ့ကျန်တဲ့၃ဘွဲ့စုပေါင်း၄ဘွဲ့နဲ့ပတ်သက်လို့ကတော့ကျန်းဖက်အဖွဲ့စီဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်မလို့ဒီပြဿနာကိုတော့အတော်လေးကြည်တင်ဆွေးနွေးရလိမ့်မယ်လို့ထင်ပါတယ်
တမရဘကပလောင်ကူးကန်းနဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့ကမ်းလှမ်းတာမရှိသလို FPNCC မှာပါဝင်တဲ့ဝမိုင်းလာကချင်နဲ့ရှမ်းဖွဲ့တွေကအားလုံးပါဝင်ရေးကိုတောင်းဆိုထားပါတယ်။ဒီလ18ရက်နေ့ကလည်းလာမယ့်27ရာစုပင်လုံတတိယစီဝေးကိုအဖိုးဝင်အားလုံးတယောက်ဖို့ဖိတ်ကြားရင်တယောက်ကြဖို့အတွက်မစ္စတာဆွန်ကော့ရှန်ကတိုက်တွန်းခဲ့ကြောင်း FPNCC ကသတင်းထုတ်ပြန်ထားပါတယ် UWSA ခေါ် WhatsApp ဖွဲ့ရဲ့လာရှုဆက်ဆံရေးယုံဒုတာဝန်ကဦးညီရန်ကဒီလိုဖိတ်ကြားရမှာအားလုံးကိုဖိတ်ကြားဖို့နဲ့တရားဝင်ကိုယ်စားလှယ်အဖြစ်ဖိတ်ကြားတယ်ဆိုရင်တယောက်ဖွဲ့ရှိကြောင်းပြောပါတယ်အဲ
ကျွန်တော်နားလဲတော့ဆိုရင်တော့ဒီဟာတရားဝင်ဖိတ်မယ်ပေါ့နော် FPNCC အဖွဲ့ဝင်တွေအားလုံးဖိတ်မယ်ပေါ့နော်အဲ့လိုမျိုးဆိုလိုတာပါနော်အဲ့တော့ဖိတ်တဲ့ညမှာလည်းဒီတရားဝင်ကိုယ်စားလှယ်ပေါ့နော်တရားဝင်ကိုယ်စားလှယ်အနေနဲ့ဖိတ်မှာ အဲ့တည်းမဲ့ဆိုတာတော့ကျွန်တော်သိရတယ်နော်အဲ့လိုသိရတယ်နော်ဟုတ်ကဲ့အိမ်မှာလေလာသူတို့နဲ့အဲ့တည်းလို့ပုံစံမျိုးနဲ့သိမှချင်းတော့အဲ့မဲ့လို့တော့ကျွန်တော်တော့မသိပါဘူးနော
်ပြီးခဲ့တဲ့မေလမှာကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယကြိမ်အစည်းအဝေးမှာမစ္စတာဆွန်ကော့ရှန်ရဲ့ဂျာဝင်ညှိနှိုင်းမှုအရ FPNCC အဖွဲ့ဝင်တွေဟာညီလာခံကိုတက်ရောက်ခဲ့ပါတယ်ဒါပေမဲ့သူတို့ကိုလေးလာသူဖြစ်တာတတ်မှတ်ပြီးပါဝင်ဆွေးနွေးခွင့်မရတာကြောင့်ဖွင့်ပွဲပြီးတဲ့နောက်မှာနေရက်ပြန်သွားခဲ့ပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ FPNCC အဖွဲ့ဝင်တွေဖြစ်တဲ့ KIA ခေါ်ကချင်တပ်ဖွဲ့ TNLA ခေါ်ပလောင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်အကြာကချင်နဲ့ရှမ်းမြောက်ဒေသတွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်
ကမ္ဘာ့သတင်းပေးပို့ထားတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပြီးမှာတော့အခုတစ်ခါမှနိုင်ငံတကာသတင်းတစ်ပုဒ်ကိုလည်းတင်ဆက်ပေးချင်ပါတယ်။ဆိုရင်အာရေဗျနိုင်ငံမှာတော့အမျိုးသမီးတွေကပထမဆုံးအကြိမ်ဖြစ်တရားဝင်ကားမောင်းခွင့်ရဖို့သတင်းပတ်တွေပေးလိုတော့တဲ့အချိန်မှာဒီအမျိုးသမီးတွေကတော့အထူးနေ့အတွက်ပြင်ဆင်နေကြပါတယ်။တချို့အမျိုးသမီးတွေကကားမောင်းတင်တချို့ကတော့သူတို့မောင်းမဲ့ကားတွေကိုရွေးချယ်ပြီးတော့ကားမောင်းဖို့အစဉ်သင့်ဖြစ်နေကြပါပြီ။ VOA သတင်းတောက်မာရီယာမာဒီယယ်လိုရဲ့သတင်းကိုတော့မတ်တင်ကြီးထိုက်ကပြပြပေးပါမယ်။
ဆိုဒီအာရေဗျာမှာအမျိုးသမီးတွေကားမောင်းခွင့်ရဖို့တလားလောက်လို့အမျိုးသမီးတွေကတော့ကားမောင်းမဲ့လူသစ်တွေကိုရည်ရွယ်တဲ့ကားပြပွဲမှာဆန့်တက်နေကြပါပြီ။ကားမောင်းမဲ့နစ်ဆရင်းဆူလီမန်ကတော့အခုလိုပြောပါတယ
်
။ I am so happy and I want to have a look at the cars, their models.
ကျွန်မတိတ်ကိုပြောပါတယ်။ကားတွေရဲ့ model, ကိုနဲ့အဆင်ပြေပါမလား၊ဈေးနှုန်းဒါတွေကိုကြည့်ချင်ပါတယ်
။ကားမောင်းရတာဘယ်လိုမျိုးလဲဆိုတာကိုသိရဖို့ကားမောင်းတဲ့ဗီဒီယိုဂိမ်းမှာဝင်ပြီးတော့မောင်းကြည့်တဲ့အမျိုးသမီးတွေလည်းရှိပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာနေထိုင်နေတဲ့ဂျော်ဒန်နိုင်ငံသူအလန်နုတ်အေယက်ကအခုလိုပြောပါတယ
် I was very pleased with the decision to allow women to drive.
အမျိုးသမီးတွေကိုကားမောင်းခွင့်ပေးမဲ့ဆုံးဖြတ်ချက်ကိုကျွန်မတိတ်ကိုကျေနပ်မိပါတယ်။ကျွန်မကားဝယ်ပြီးပြီကားမောင်းခွင့်ပေးတာနဲ့ချက်ချင်းမောင်းမှာ
အမျိုးသမီးတွေသွားလို့ရကိုကိုပိုင်ကားမောင်းခွင့်ပေးပြီးသွားရည်လာရည်အဆင်ပြေအောင်လုပ်ပေးတာကိုကြိုးဆိုပါတယ်လို့ဆော်ဒီအမျိုးသမီးတို့ဖြစ်တဲ့နိုရာကပြောပါတယ
် It's a nice step for the Saudi people and especially for the Saudi woman to be
Saudi ပြည်သူတွေအထူးသဖြင့် Saudi အမျိုးသမီးတွေကိုဟားကိုကိုနိုင်ရည်အတွက်သိပ်ပြီးတော့ကောင်းမွန်လာတဲ့လောက်ရပါအမျိုးသမီးတွေအနေနဲ့ကောင်းမောင်းတပါဒါမှမဟုတ်လေအကိုရင်းမောင်တွေအဖေတွေလိုမဟုတ်ပဲကိုလို့ကိုကိုပါသာသွားနိုင်ပါပ
ါကားပြပွဲမှာတော့ရင်းစီကန်လန်စီကန်အခြေခံတွေကိုတင်ယူနိုင်ဖို့ကားမောင်းတင်ပေးမဲ့သူတွေကလည်းရှိနေပါတယ်။တူနာပြူဆီယာမဟာလာကတော့အခုလိုပြောပါတယ်
။ And I have a fikra gedem listen can give
I'm so happy and by the way I applied
ကျွန်မသိပ်ပြောပါတယ်။ကားမောင်းလိုင်စင်လဲလျှောက်ထားပြီးပါပြီ။တခုခုအောင်မြင်ပြည့်စုံသွားပြီလို့ကိုခံစားရပါတယ်
။ကားနောက်ခံမှာ AACC စီးနှင်လာတဲ့အကြောင်းသူလာမာအယ်ဆာဘတ်ကတော့ကားမောင်းသူထိုင်ကုန်မှာထိုင်ဖို့စိတ်လှုပ်ရှားနေသူပါ။
I swear by God, it's an amazing feeling.
Piazu, we don't know how much it is. A year is on our own. That is, she ne pago, mama jow po babe, jama tay bi bio bare.
Saudi Arabia, ma, mute me rego, gaman quen, damn ye tarago, lame, son lama, son tapo, bayen sell manga, big it, set them by lama, make tokeraba. D. Sawyer, Saudi Arabia, ma, gaman do good and loud tattoo labi.ကားရောင်းချရမှုဟာလည်းနှစ်စဉ်20ရာခိုင်နှုန်းထပ်တိုးလာမယ်လို့သတင်းတွေမှာဖော်ပြကြပါတယ်ရှင်
။မန်တင်ကြီးထိုက်တင်ဆက်ပေးထားတာဖြစ်ပါတယ်။ VOA ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတင်ဆက်ပေးမယ်။ဒုတိယပိုင်းစီစဉ်တွေမှာတော့အမေရိကန်နိုင်ငံရဲ့အပြင်တိုက်ရိုက်လေလံစီစဉ်ကံကိုလည်းနှာစင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမာတော်တာရှင်များရှင်2018ခုနှစ်မေလ22ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေတိုက်ရိုက်နာဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32 51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်တွေမှာဆိုရင်တော့အမေရိကန်နိုင်ငံရေးနဲ့အင်္ဂါနေ့ညတိုက်ရိုက်လိုင်းစီစဉ်တွေကိုတင်ဆက်ပေးသွားမှာပါအခုတော့ဒီတိုက်ရိုက်လိုင်းဆွေးနွေးခဲ့မှတိုင်ခင်မှာအမေရိကန်နိုင်ငံရေးသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံကြားမှာကုန်သွယ်ရေးမညီမျှမှုကိုလျှော့ချနိုင်မှုအတွက်အမေရိကန်ထုတ်ကုန်တွေပို့ပြီးတော့ဝယ်ယူဖို့ရည်ရွယ်ထားတဲ့အကြောင်းတရုတ်နိုင်ငံဘက်ကနေပြောဆိုလာတာကြောင့်ဒီပြောဆိုချက်အပေါ်ဝါရှင်တန်နိုင်ငံအတိုင်းဝိုင်းကလေးလာချိန်ဆနေပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံကြားမှာဆွေးနွေးပွဲတွေငွေကြေးပမာဏအားဖြင့်တိတိကျကျဘလောက်ဆိုတဲ့သဘောတူညီချက်မျိုးကိုတော့တရုတ်နိုင်ငံဘက်ကခရီးပေးကြတာမရှိပါဘူး။ဒါကြောင့်လည်းဝါရှင်တန်မှာရှိတဲ့လွှတ်တော်အမတ်တချို့ကဝေဖန်နေကြပါတယ်။မိုက်ကယ်ဘုံမန်ပေးပွဲတင်တော်ကိုကိုသိထိုက်ဦးကပြပေးပါလိမ့်မယ
်။တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးမညီမျှမှုတွေကိုလျှော့ချနိုင်အောင်အမေရိကန်ထုတ်ကုန်တွေပို့ပြီးဝယ်ယူဖို့ရည်ရွယ်တဲ့အကြောင်းတရုတ်နိုင်ငံဘက်ကပြောဆိုလာတဲ့အပေါ်မှာဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းကလေးလာချိန်ဆနေကြပါတယ်။ပြီးခဲ့တဲ့ဘက်ကအမေရိကန်ပြည်အောင်စုတဲ့တရုတ်နိုင်ငံကြားဆွေးနွေးပွဲဒီမှာငွေကြေးပမာဏအားဖြင့်ဘလောက်ဆိုတဲ့အတိအကျသဘောတူညီချက်မျိုးတရုတ်နိုင်ငံဘက်ကကတိပေးခဲ့ခြင်းတော့မရှိပါဘူး။ဒါကြောင့်လဲဝါရှင်တန်မှာရှိတဲ့လွှတ်တော်အမတ်တချို့ကဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးဝေဖန်နေခဲ့ကြပါလိမ့်။တရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားကုန်သွယ်ရေးတင်းမာမှုတွေလာနေချီကြာလာခဲ့ပြီးသွင်းကုန်ကွန်တွေတိုးကောက်ဖို့အပြန်အလှန်ချိန်ချောက်မှုတွေရှိခဲ့ပေမဲ့လည်းဒီတင်းမာမှုတွေကျော်သွားမယ်ဆိုတဲ့မျှော်လင့်ချက်အရေးအကြောင်းတော့တွေးလာနေရပါလိမ့်။နှစ်နိုင်ငံပူးတွဲကြေညာချက်မှာတရုတ်နိုင်ငံဘက်ကသူတို့စားသုံးသူတွေရဲ့ဝယ်လိုအားနဲ့ညီမျှအောင်အမေရိကန်ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေကိုထပ်တိုးပြီးဝယ်ယူမယ်လို့ပါဝင်ပါတယ်။ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရန့်ရဲ့ထိတ်တန့်စည်းဝါးရေးဂျန်ပေးလယ်ရီကတ်လော့ကိုရိုင်းသဘောတူညီချက်ခိုင်မာမရသေးဘူးဆိုတာကို ABC ရုပ်သံကိုအခုလိုဝန်ခံပြောဆိုပါတယ
်။
နိုင်ငံကြီးနှစ်နိုင်ငံကြားတရားဝင်ကြေညာချက်ထွက်လာပါတယ်။ဒါတော့ပါပဲ။ဒီကြေညာချက်ကနောက်ဘဲကိုဆက်သွားမယ်ဆိုတာကျွန်တော်တို့တွေ့ရမှာပါ။ပို့ကုန်တွေတိုးမြင့်နိုင်မယ်အခွင့်အလမ်းတစ်ခုပါပဲ။
တရုတ်ကုသရေးဝန်ဝင်ကြီးဂရဖန်ကတော့ဆွေးနွေးပွဲကဆက်သွားနေပြီးပြည်သူ့ဘောဆောင်တယ်လို့အခုလိုပြောပါတယ
်
။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာနေမှုကပိုတိုးလာဖို့တော့ကျွန်တော်တို့မမျှော်လင့်ပါဘူး။ကျွန်တော်တို့ဘက်ကလည်းထွက်ပေါ်လာမယ့်ရလဒ်တွေအတွက်အားလုံးကြိုတင်ပြင်ဆင်ထားတယ်ဆိုတာသိကြပါတယ်
။တရုတ်နိုင်ငံဘက်ကဒီလိုပြောဆိုတဲ့ဒီချိန်ထဲမှာသမ္မတဒေါ်နယ်ထရန့်ကတော့သူထုံးစံတိုင်းအရင်ကရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုဝေဖန်ရှုတ်ချနေတာပါ
The United States has been ripped off
ဆိုရတဲ့ကုန်သွယ်ရေးသဘောတူညီချက်တွေကြောင့်အမေရိကန်ပြည်ထောင်စုနှစ်ပေါင်းများစွာအမျက်ထုတ်ခံခဲ့ရပါတယ်တရုတ်ကိုကျွန်တော်အပြစ်မတင်ပါဘူးကျွန်တော်တို့နိုင်ငံကိုအရင်ကဥဆောင်ခဲ့တဲ့ခေါင်းဆောင်တွေကိုအပြစ်တင်တာပါကျွန်တော်တို့အပေါ်မှာတရုတ်ကအမျက်ထုတ်ခဲ့တဲ့ချမ်းသာကြွယ်ဝမှုကိုဘယ်နိုင်ငံမှမမတွေ့ဘူးတဲ့အနေအထားတစ်ဖက်ကနေတစ်ဖက်ကိုတည့်ယူသွားခဲ့တာပါ
အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်အထက်လွှတ်တော်အမတ်ချက်ရှာမာတရုတ်ရဲ့ကုန်သွယ်ရေးကျင့်သုံးနေတဲ့ပတ်သက်ပြီးပုံမှန်လေးလေးဝေဖန်သူဖြစ်တယ်လို့လက်ရှိစိစက်ညီနိုင်နေတဲ့အခြေအနေကိုသဘောမကျပါဘူးတရုတ်သမ္မတကစားတော်ကိုမခံနဲ့ဆိုပြီး Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကိုချက်ရှာမာကရေးပါတယ်လော်လော့ဆယ်အမေရိကန်ထုတ်ကုန်တချို့ကိုတရုတ်ကဝယ်မယ်ဆိုရုံနဲ့အမေရိကန်ပြည်ထောင်စုရဲ့ညာနာမူပိုင်ခွင့်ကိုခိုးယူနေတာတွေရပ်တန့်ရေးတောင်းဆိုချက်မျိုးကိုလျှော့ပေးလိုက်တာမျိုးမဖြစ်သင့်ဘူးလို့သူကပြောပါတယ်အမေရိကန်ဗဏ္ဍာရေးဝန်ကြီးစတီဗန်နူချင်းကတော့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအခြေခံသဘောတူညီချက်တွေထွက်လာမှာဖြစ်တဲ့အတွက်အပြန်အလှန်ပို့ကုန်ကွန်နီဒုက္ခရေးချင်းချောက်ပြောဆိုနေတာတွေကိုတော့နှစ်ဖက်ရက်တက်မှုသဘောတူထားတဲ့အကြောင်း Fox ရုပ်သံကိုပြောဆိုပါရခင်ဗျာ
ဥဒင်းထောင်တင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြကြတာဖြစ်ပါတယ်။ခုခါမှာတော့တော်တာရှင်တွေပါဝင်ဆွေးနွေးနိုင်တဲ့အင်္ဂါနေ့ညတိုက်လေလိုင်းစီစဉ်လှရောက်ပါပြီရှင်။ကိုဇော်ဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုမဆုမွန်တို့တင်ဆက်ထားတဲ့တိုက်လေလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီတိုက်လေလိုင်းစီစဉ်ကကြိုးဆိုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝေဖန်ပြောဆိုခြင်းတိတိပပမလုပ်ဖဲနဲ့လူသားချင်းစာနာမှုအကူအညီတွေဆက်ပေးသွားမယ်လို့မကြသေးခင်ရပ်ပိုင်းတွင်းကပဲမြန်မာနိုင်ငံကိုလာခဲ့တဲ့ USAID အကြီးအကဲမတ်ဂရင်းကပြောလိုက်တဲ့အကြောင်းပဲဖြစ်ပါတယ်မြန်မာနိုင်ငံမှာလော်တလော့ဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ကြားရရပဲအခုလိုပေးတယ်ဆိုတာဟာဒီလူခွင့်ရေးချိုးဖောက်မှုတွေကိုအတိမပြုရရောက်သလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိနေတာကြောင့်ဒီကိစ္စကိုဆွေးနွေးပြတာဖြစ်ပါတယ်ဒီနေရာမှာဖြည့်ဆွတ်ပြောစရာရှိတာကတော့ဒုက္ခသည်တွေပြန်လာရေးအတွက်လိုအပ်တဲ့ကြိုတင်ပြင်ဆင်မှုတွေမြန်မာအစိုးရဘက်ကနေလှုပ်ဆောင်ပေးဖို့လိုတယ်ဆိုတာကိုတော့ ဒီ USAID အကြီးအကဲမဂရင်းကမြန်မာနိုင်ငံမှာရှိနေစဉ်အတွင်းနိုင်ငံကောင်းဆောင်နေတဲ့တွေ့ဆုံတဲ့အခါမှာပြောကြားခဲ့တယ်ဆိုတာပါပဲအခုတော့ကျွန်တော်တို့ဒီနေ့အဓိကဆွေးနွေးပေးကြမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်ဒီလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ပထမတော့ဒေါက်တာခင်ဇော်ဝင်းဖြစ်ပါတယ်တမ်ပါဒီပသုတေသနအဖွဲ့ကိုစတင်တည်ထောင်သူဖြစ်ပါတယ်ဒေါက်တာခင်ဇော်ဝင်းဒီလိုင်းပေါ်ရှိပါလားခင်ဗျာ
ရှိပါရဲ့ခင်ဗျာဟုတ်ရှိပါရဲ
့ဟုတ်ကဲ့ခင်ဗျာ Now my cherry is a how ရှိပါလားခင်ဗျာ
ရှိပါတ
ယ်ဟုတ်ကဲ့အမျိုးသမီးအခွင့်အရေးနဲ့လူခွင့်အရေးကိစ္စရပ်တွေကိုတက်တက်ကြွကြဥဆောင်လှုပ်ရှားနေသူတူဖြစ်ပါတယ် my cherry is a how ကတော့ Now ကိုဇော်မင်းကျော်ရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဇော်မင်းကျော်ကတော့နိုင်ငံသားစွမ်းရည်မြင့်တင်ရေးအဖွဲ့ကဖြစ်ပါတယ်အဖွဲ့ကိုစတင်တည်ထောင်သူဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဆုံးဒီ my cherry is a how ကိုမေးချင်ပါတယ် my cherry is a how က my green နဲ့တွေ့တဲ့အချိန်မှာလဲပါဝင်ခဲ့တယ်ဆိုတော့ဒီမြန်မာနိုင်ငံအပေါ်ဒီမြန်မာနိုင်ငံအနေနဲ့ကတော့လက်ရှိအနေအထားမှာဘက်ပေါင်းစုံကအကူအညီတွေလိုအပ်နေတာကတော့အမှန်ပဲလေဒီအစိုးရ budget ထဲမှာကိုကလုံငွေပြနေတာဆိုတော့ဘက်ပေါင်းစုံမှာကျွန်တော်တို့နိုင်ငံတကာရဲ့အကူအညီတွေအများကြီးလိုအပ်နေတာအမှန်ပါပဲဒါပေမဲ့ဟိုစောစောပြောသလိုလူတစ်ဖက်မှာစစ်တပ်ကပြုတ်လုံနေတဲ့လူခွင့်ရချိုးဖောက်မှုတွေပဲပြောပေါ့နော်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရချိုးဖောက်မှုတွေကလည်းရှိနေတော့ဒီအခုလိုမျိုးအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံကိုအကူအညီပေးမယ်လို့ပြောတာဟာအဲ့ဒီချိုးဖောက်မှုတွေကိုမျက်ကွယ်ပြုရမှာရောက်သလားဆိုပြီးမေးခွန်းထုတ်ဆရာရှိလာလို့ပါဆိုတော့မတ်ချယ်ရီဇာဟောင်းသူမတ်ဂရင်းနဲ့တွေ့တဲ့အချိန်မှာဗားရီများလေ့လာမိပါတယ်လေသူတို့အကူအညီပေးမယ်ဆိုတဲ့ပုံစံက
ဟုတ်ကဲ့အစမဒီအဲဒါနမကြီးအမေရိကန်ဒါနမကြီးဖိတ်တဲ့ဒီနေ့မှာဟိုဟာမက်ဂရင်းနဲ့လည်းတွေ့ရသူရဲ့ delegation သူဒီနေ့ပါလာတဲ့လူတွေနဲ့တွေ့ခဲ့တဲ့အချိန်မှာကျွန်မသဘောပေါက်လိုက်တဲ့သူပြောပြပုံအရသဘောပေါက်လိုက်တဲ့အရာတွေကပါလဲဆိုရင်လက်ရှိအစိုးရကလည်းပဲဒီဒီထက်ကောင်းအောင်အခြေအနေတစ်ခုခုကဘာကိုပြန်နိုင်မှဟိုတို့ဒီဟိုထပ်ပြီးတော့လူသားချင်းစာနာထောက်ထားမှုတွေဒီ development aid ဒီတပ်ဖွဲ့ချင်းမှုတွေတကူဆက်လက်ပြီးတော့ဟိုပြီးနိုင်တယ်ဆိုတဲ့အရာတော့ဒီပြောလိုက်တာဆက်ကြားလိုက်တယ်ဆိုလို့ချင်းတာကဒီတိုင်းပဲဘာမှမလုပ်ဘူးအစိုးရကသူဘက်ကနေဒီဟိုတူတက်မှုတစ်ဆင့်တစ်ခုမပြနိုင်ဘူးဆိုလို့ရှိရင်သူရဲ့ဟို community ထပ်ပတ်မှုကဒီတိုင်းပဲဟိုဤစင်းတယ်စင်းနေမှာမဟုတ်ဘူးဆိုတဲ့အကြောင်းပေါ့နော်အဲ့ဒါဆိုတစ်ချက်နောက်တစ်ချက်ကကြတော့ဒီလူခွင့်ကြီးချုပ်ဖို့မှုတွေမရှိဘူးဆိုတဲ့ဟာကိုသူတို့လုံးဝမပြောဘူးလူခွင့်ကြီးတွေချုပ်ဖို့မှုရှိတဲ့ဒီအတွက်ကိုဖိအားလုပ်လေဆိုတဲ့ဟာတွေကိုသူတို့နားလည်တယ်ဒါကဟိုကျမနားလည်လိုက်တဲ့ဟိုသူတို့ရဲ့ message ထဲနားလည်လိုက်တဲ့ဟိုပေါ့ကျမတို့ဘက်ကကြတော့ဟိုဒီနည်းနဲ့ပြန်စဉ်းစားတာကအခုဟိုတောက်ချောက်ဒီအစိုးရစနစ်ထဲရောက်လာတဲ့ချိန်မှာဒီကကိစ္စဟိုမတက်နာမတက်လာချင်းတည်းကကျမတို့ဟိုဒီမူကစီရေးကိုထုတ်ရှားနေတဲ့လူခွင့်ရေးကိုလှုပ်ရှားနေတဲ့ civil society အဖွဲ့ကြီးဒီလှုပ်ရှားမှုကတဖြည်းဖြည်းနဲ့ကိုဟိုပိတ်ခံနေရတာတွေတွေ့ရတယ်ဒီဟာတော့ကို USAID လိုမျိုးတကယ်လို့များမရှိဘူးမနစ်ချင်သူထွက်သွားခဲ့လို့ရှိတော့ဒီ civil society အဖွဲ့ကြီးရဲ့ဒီ top ဟိုဝီတီယာရာဖြစ်ဖြစ်ဟို technical ပိုင်းဆိုင်ရာဖြစ်ဖြစ်နိုင်ငံရေးအရာဖြစ်ဖြစ်ဟိုအပေါ်လုံးဝမရှိတော့ဘဲနဲ့ကျွန်တော်မြန်မာနိုင်ငံမှာဒီမျိုးကိစ္စလှုပ်ရှားမှုတွေလူခွင့်လှုပ်ရှားမှုတွေကဒီထက်ပြီးတော့အားနည်းသွားနိုင်မလားဆိုတော့တိတ်ပူမှုတွေဒီဟိုကျွန်တော်တို့ဒီမှာရှိတယ်ပေါ့နော်ဆိုတော့ဒီဟာချက်ကတောက်ချောက်စီးပွားရေးတကူဆက်မပြီးတော့ထောက်ပံ့ပေးဖို့လိုအပ်တယ်အစိုးရဆိုတာကဒီနေ့တက်လာမယ်မနေ့ကဟိုအစီအစဉ်သွားမယ်နောက်တစ်ရက်တိုင်းတက်လာမယ်ဆိုတော့ဒီထဲမှာဒီမစ်စစ်စင်တိုင်းမျိုးတကူတောက်ချောက်လုပ်ဖို့လက်ဆောင်နေနိုင်တဲ့လူတွေကစီးပွားရေးအဖွဲ့ကြီးဖြစ်တယ်ဆိုတဲ့ဟာတွေကကျမတို့ဟိုထက်ကတက်စားပြောဖြစ်ပါတယ်ဆိုတော့ဒီစင်ကိုကျတော့သူတို့တော်တော်လေးနားလည်တော့ပေါက်လိုက်တယ်လို့ကျမတို့ယူဆတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒေါက်တာခင်ဇော်ဝင်းရောခင်ဗျာအခုကျွန်တော်တို့မြန်မာနိုင်ငံအစိုးရဘောဒီဟိုပြပကနေအကူအညီပေးနေတဲ့ကိစ္စတွေမှာအခုနောက်ပိုင်းဆိုရင်လည်းဟိုအတိုင်းအတာတစ်ခုထိယော့လာတာအတိအသာယော့လာတာတွေ့ရတယ်လေဥရောပအထူးသဖြင့်ဥရောပနိုင်ငံတွေကပေးတဲ့အကူအညီတွေပေါ့နော်ယော့လာတယ်ဆိုနောက် CSO တွေ NGO အဖွဲ့အစည်းတွေကြားမှာလည်းအဲ့ဒီအတန်တွေထွက်လာတာများလာတယ်ပေါ့နော်ဆိုတော့
အ
ဲ့ဒီအပေါ်မှာရောခင်ဗျာအနောက်နိုင်ငံတွေကအကူအညီပေးတာတွေယော့လာတဲ့ဟာတွေကဘလို့အနေအထားရှိပါလဲဘသူတွေအများဘလောက်ထိများရော့သွားပြီလဲဆိုတော့သိလို့ရပါလား
ဟိုကင်းကနအရာတော့မသိရသေးပါဘူးဒါပေမဲ့ဘယ်ပေါင်းစုံကနေပြီးတော့ရော့မယ်ဆိုတော့ကျွန်တော်ညွှန်မှန်းကြပါတယ်လေဒီနေ့ပဲဥရောပပါလီမန်ကော်မတီကနေပြီးတော့အကြေညာတယ်လေတော့ UK ကဒီနိုင်ငံတွေကပဲပေးနေတဲ့တန် UK Constantine ဒ တရားပေါ့ဗျာနော်စန်းတရားကိုသူနေပြန်ပသုံးတတ်မယ်ဆိုတော့ဥတော်ကဥပဒေဥပဒေမဟုတ်ပါဘူးလေဒီ UK ပါလီမန်ကနေပြီးတော့သူတို့ Computer Committee ကနေပြီးတော့ပြန်လာဖို့သူတို့စီစဉ်တဲ့ကြားမှာနောက်ဆုံးအဆင့်ကျတဲ့ခါကျတော့မှဟိုးထက်ပိုင်းကနေပြီးတော့လာမဲ့လွတ်တော်မှတ်တည်းရဲ့ဗီဇာကိုပိတ်ပါတယ်ဆိုပြီးတော့တင်းရိုက်တယ်အဲ့ခါကျတော့သူတို့နေတဲ့ဥစ္စာပြန်သုံးတတ်မယ်တဲ့ဖြစ်လာတယ်ပေါ့လေနော်ဆိုတော့ဆိုတော့ပြောဆိုပဲဥပဒေပဲလာလာအမေရိကပဲလာလာဒီမှာပြေကလူဖုန်ပြမှုအချိန်နေအမှန်တန်ကိုစိုးဝါနေတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီကူနေတဲ့လုံးနေတာပဲတစ်ခါမှလည်းလူခွေတွေချိုးဖောက်ခံနေရတယ်ဆိုတော့ဘလို့မှမငင်းတာဘူးဒီနှစ်ခုကလည်းချိန်ဆတော်လိုက်ခဲ့တယ်ဗျအရင်ကစစ်ဆိုးရတယ်ကလည်းဒီတိုင်းပဲညကျွန်တော်ပြောခဲ့ရတာပဲအခုဒီမိုကရေစီဆိုးရဆိုတဲ့ဒီတိုင်းဖြစ်နေရတယ်ဗျာသတိစာဝဲနေစရာကောင်းတာပေါ့လေဆိုတော့ဘာပဲပြောလိုက်ပြောလိုက်ဒီအခိုင်အရေးတစ်ခုလည်းပဲကြည့်ရကြည့်ကြည့်ကြည့်ရပဲဆိုတာဘူးအခုညီကတော့ရော့လိုက်မယ်ဒီရော့ရဲ့အခုညီတွေကိုဟိုဘက်ကဆိုတော့ကဲဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခတွေကိုသူတို့ပြောမရတယ်လေနော်ဆိုကိုဘက်ကမူဝါဒရောဆောင်ရွက်ပုံရောနော်အင်မတန်ကိုရော့ရဲနေမယ်ဆိုတော့ဒီလိုဟာမျိုးရဖြစ်နေမှာပဲကျွန်တော်ပြောနေတာအတိအကျတွေပါဘာလဲဆိုတော့ခါကျတော့လူလူအပ်တဲ့လူသားချင်းစာနာတဲ့အခုညီတွေလည်းပြောလို့တယ်တစ်ခါမှာကလည်းလူခွင့်ချိုးဖောက်မှုတွေလည်းထိမို့လို့တယ်ဒါကိုလက်ရှိအနာရဒီမိုကရေစီဆိုတာမလုံနိုင်ဘူးဆိုလို့ရှိရင်ဒီမိုကရေစီဆိုတာလို့တောင်မှခေါ်ဖို့မသိတော့လို့ကြာမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုဇော်မင်းကျော်လေးလိုက်မဖိတ်ခေါ်ချင်ပါတယ်ဆိုတော့ဆိုတော့မတ်ချယ်ရီဇာဟောင်းပြောတဲ့အထက်မှာလည်းပါပါတယ်ဒီဟိုအမေရိကန်အစိုးရအကူအညီပေးတဲ့နေရာမှာသူကဒီတိုင်းပဲဟိုအတလူကြီးဟိုအကူအညီပေးတယ်ဆိုပြီးပေးတာတော့မဟုတ်ဘူးပေါ့နော်တစ်ဖက်ကဒီပြုပြင်ပြောင်းလဲမှုတွေအထူးသဖြင့်လူခွင့်ရေးနဲ့ဆိုင်တဲ့ကိစ္စတွေလည်းလှုပ်တင်လှုပ်ထိုက်တာတွေမြန်မာအစိုးရဘက်ကနေပြီးတော့လက်ရှိအစိုးရပေါ့နော်လှုပ်ဆောင်ပေးရမယ်ဆိုတော့ဟိုကတိစကားမျိုးဆန်ဆန်လိုအပ်တယ်ဆိုတာမျိုးကိုသူတို့ကလိုလားတဲ့ပုံစံမျိုးပြောသွားတော့ဆိုကိုစမင်းကျော်ကဘလို့မြင်မိလဲခင်ဗျာဒီအကူအညီပေးတဲ့နေရာမှာအခုတချို့ရော့တဲ့လူတွေလည်းရော့ဟိုတလောလေးရဆိုရင်တော်တော်လေးအယုတ်ပြစင်မျိုးဖြစ်သွားတာဗီတင်ကနေပြီးတော့လာမဲ့ဟိုလွတ်တော်ကိုယ်စားလှယ်အဖွဲ့ကိုပြည်ဝင်ခွင့်ဗီဇာမပေးတဲ့အတွက်အဲ့ဒီအဖွဲ့ဟာလည်းဒီနိုင်ငံတကာအကူအညီပေးရေးကိစ္စတွေမှာတိုက်ရိုက်တက်ဆိုင်နေတဲ့လွတ်တော်ကော်မတီတွေကလူတွေပါတယ်လို့ပြောတော့ဆိုတော့အဲ့လိုမျိုးတွေဟောပေါ့နော်အနောက်နိုင်ငံတွေနဲ့အခြေတင်ဟောပေါ့နားလည်မှုလွယ်မားတဲ့ကိစ္စတွေဖြစ်နေတဲ့အပေါ်မှာရောအဲ့ဒါကြောင့်မျိုးများဒီအကူအညီပေးတဲ့ကိစ္စတွေဟာအတိုင်းအတာတစ်ခုတည်းရော့သွားတယ်လို့အဲ့ဒီဘက်ကိုတက်ရောက်သွားအကျိုးတက်ရောက်မှုရှိသွားသေးသလား
ဟုတ်ကဲ့ကျွန်တော်တို့နိုင်ငံရဲ့အနေအထားကတော့လွန်ခဲ့တဲ့အနည်းငယ်ဆိုကြော30ရာပေါ့လीเนาะအာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တယ်စီမံခန့်ခွဲမှုတွေလွှဲမှားခဲ့တဲ့အတွက်အဲ့ဒီတန်းနေရာအခုချိန်မှာအတော်လေးကိုဆူဆူရွာခံနေရတဲ့အချိန်ဖြစ်တယ်အဲ့ဒီလိုအချိန်မျိုးမှာဒီလိုနိုင်ငံတကာအထူးသဖြင့်နောက်နိုင်ငံတွေကပေးနေတဲ့အကူအညီတွေကိုရှော့ချမယ်ဖြတ်တောက်မယ်ဆိုလို့ရှိရင်ပြည်ရင်းမှာကြီးမားတဲ့အကျိုးသက်ရောက်မှုပေါ့နော်ဖြစ်နိုင်ပါတယ်ဒီကတော့ပြည်ရင်းမှာပိုကျက်တဲ့ပိုဆင်းရဲပြီးတော့အခက်အခဲတွေပိုဖြစ်နိုင်ပါတယ်ဒါကြောင့်မို့လို့အနောက်နိုင်ငံတွေအနေနဲ့အကူအညီတွေကိုဖြတ်တောက်လျှော့ချဖို့ကိစ္စကိုစဉ်းစားတင်တယ်အခု USAID အကြီးအကျယ်ပြောတဲ့ဟာကဒါတဘာဝကြတယ်လို့ပြောနေမှာလေသူတို့လူသားချင်းစာနာတဲ့အကူအညီကိုဆက်ပေးမယ်အတဖက်ကလည်းအစိုးရအနေနဲ့ပြည်တွင်းမှာလူခွင့်ရချုပ်ဖောက်မှုတွေရှိနေတာကိုဆောင်ရွက်ပေးဖို့ဆိုတဲ့ဒီလို condition လေးနဲ့ပြောတော့တာဒါတဘာဝကြပါတယ်အဲ့တော့အစိုးရအနေနဲ့လည်းဟိုဒီလိုလူခွင့်ရချုပ်ဖောက်မှုတွေကိုတာမီပြေဖို့ခေါ်ထုတ်ပြေဖို့အရေးကြီးပြေဖို့ဒါလည်းတာဝန်ရှိတာအမှန်ပါပဲအဲ့တော့ကျွန်တော်နိုင်ငံအခုကြုံရတဲ့ပြဿနာကနိုင်ငံရေးပြဿနာပါနိုင်ငံရေးပြဿနာဆိုတဲ့နေရာတော့မှမှကျွန်တော်တို့ဒီရခိုင်ပြဿနာပေါ့လေရခိုင်မှာရခိုင်ပြည်ထဲမှာရခိုင်ပြည်နယ်ထဲမှာဖြစ်တဲ့ပြဿနာကြောင့်ဒီကနေ့အနောက်နိုင်ငံတွေရဲ့ကူညီပေးမှုကြီးချော့ချမဲ့ဖြတ်တောက်မှုဆိုတာဖြစ်လာတာပါဒါကြောင့်မို့လို့အစိုးရအနေနဲ့ကလည်းအဓိကလုပ်ရမှာကတော့ဒီရခိုင်ပြည်ထဲမှာရှိတဲ့ပြဿနာတွေကိုဖြေရှင်းတဲ့အခါမှာကျွန်တော်တို့ပြည်တွင်းမှာပြည်နယ်တွင်းမှာဖြစ်နေတဲ့ ground မှာဒီမဖြေရှင်းတဲ့နိုင်ငံတကာအထူးပါကျေပြအောင်ကျွန်တော်တို့ရဲ့အနေအထားတွေတည်တည်ချာချာပြီးအောင်ဆိုရရက်တိကျတိရှင်းရှင်းလင်းလင်းပြီးအောင်ဆောင်ရွက်ဖို့လိုပါတယ်အဓိကကအခုဖြစ်နေတဲ့ပြဿနာက ground မှာပဲရှင်းနေလို့ပြီးမဲ့ပြဿနာမျိုးမဟုတ်ပါဘူးနိုင်ငံတကာဆက်ဆံရေးပြဿနာဖြစ်တယ်နိုင်ငံတကာမီဒီယာပြဿနာဖြစ်ပါတယ်ဒါတွေကိုကင်ကြွဖြေရှင်းဖို့လိုပါတယ်အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ပြည်ထဲမှာလူ့ဖွဲ့ရေးချိုးဖောက်နေရယ်လုံလုံရေးတပ်ဖွဲ့ရေးဆောင်ရွက်ပုံအလွန်ကျွံဖြစ်တယ်ဆိုတာလေအတော်လေးတကဘာလုံးကဝိုင်းဝန်းထောက်ပြနေတဲ့အချိန်မှာအစိုးရအနေနဲ့တော့ဓာတ်ရိုက်မဟုတ်တော့မှသူ့မှာဒါကိုကင်ကြွဖြေရှင်းရမယ့်ပြဿနာရှိပါတယ်ဒါကြောင့်မို့လို့ဒီလိုကူ
ီဖြတ်တောက်လိုက်လို့ချင်းပြည်ပြည်နဲ့ပုံမှုစိုးရွားတဲ့အခြေအနေပေါ်လာနိုင်တယ်။ဒါကြောင့်မလို့နောက်နိုင်ငံတွေအနေနဲ့ခွဲခြားမြင်ဖို့လိုပါတယ်။ဟောသူတို့ပြောနေတယ်လို့ပဲတချို့ဝေဖန်တယ်လို့ပဲ2008ကြောင့်2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်အစိုးရနှစ်ရက်ဖြစ်နေတယ်လို့လည်းတချို့ထောက်ပြနေတာရှိပါအဲ့ဒါကိုတော့ခွဲခြားပြီးတော့မြင်ဖို့လေလူမယ်ထို့အတူပဲလက်ရှိဥဆောင်နေတဲ့အစိုးရအနေနဲ့လည်းဆောင်ရွက်တဲ့ကိစ္စတွေကိုရှင်းရှင်းမြန်မြန်တော်တော်လေးနဲ့ဆောင်ရွက်တဲ့နည်းလို့ကျွန်တော်ဒီလိုယူဆပါတယ
်ဟုတ်ကဲ့ခင်ဗျာအာဒေါက်တာခင်ဆောင်ဝင်းကိုကျွန်တော်တခုမေးချင်ပါတယ်ဆိုတော့အခုဆိုကြပါစို့ဟိုဟိုဥရောပနိုင်ငံတွေနဲ့ဒီအမေရိကန်တို့ကဟိုအကူအညီတွေအတိုင်းအတာတခုအထိရော့ကြလာတယ်ပေါ့နော်ဟိုပေးနေတဲ့အကူအညီတွေမြန်မာနိုင်ငံပေါ်ပေးနေတဲ့အကူအညီအတိုင်းအတာတခုအထိရော့ကြလာတယ်နောက်ဒီလူခွင့်ရေးနဲ့ပတ်သက်လို့လည်းသူတို့ဘက်ကဝေဖန်ပြောဆိုမှုတွေကဟိုတခြားအာရှနိုင်ငံတွေအချင်းချင်းနဲ့ဆိုင်နေနေပိုပြင်းထန်တယ်ပေါ့နော်ဆိုတော့ဒီနေရာမှာဟိုမြန်မာအစိုးရအနေနဲ့အခုနောက်ပိုင်းမှာလည်းဟိုတော်တော်လေးဟိုလူတော်တော်များများသုံးသပ်နေကြတာကအဲ့လိုမျိုးတွေဖြစ်နေတဲ့အတွက်ဒီဟိုအရှိတ်ဘက်နဲ့များအရှိတ်ဆိုတာလည်းတရုတ်နိုင်ငံနဲ့ပိုပြီးနှိစသွားအောင်တွန်းပို့တယ်လို့များဖြစ်စေသလားဆိုပြီးတော့ဟိုပြောနေကြတာတွေလည်းရှိတော့အခုလော်လော့ဆယ်ကိုပဲမြန်မာနိုင်ငံမှာတရုတ်နိုင်ငံကအစင်းမြင့်ကိုယ်စားလှယ်နှစ်ယောက်တီးကြစီတောင်ဆန်းစုကြည်အပါအဝင်တခြားကောင်းဆောင်တွေကိုတွေ့ကြတာတွေကျွန်တော်တို့နေပြီးတော့မှအခုဒီနေ့ကိုပဲတွေ့နေရတယ်ဆိုတော့တရုတ်ကလည်းတော်တော်လေးထဲထဲဝင်ဝင်ဖြစ်လာတယ် aggressive ဖြစ်လာတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဖြစ်လာတဲ့အနေအထားမှာတရုတ်နဲ့ပိုပြီးနှိစက်သွားစေအောင်များတွန်းပို့ရပိုရောက်သွားမလားဒီဝေဖန်ပြောဆိုမှုတွေအကူအညီလျှော့ချမှုတွေဟ
ုတ်ကဲ့ဗျာအခုပြောတဲ့ကိစ္စမျိုးဆိုတာအားလုံးသိပါတယ်ဒီကစားဆရာဟောင်းကြီးပါကပြားဟောင်းကြီးပါနော်ဆိုတော့သူကဒါလိုပဲအများခင်ကြတယ်ပေါ့အဲ့တော့ဟိုပါဗျာဟိုချင်းချောင်းတို့ခုပါ threat လေးဆိုယူဆရတယ်ပေါ့လေနော်ကောင်းပြီနောက်နိုင်ငံတွေမျိုးလို့ဆိုလို့ရှိရင်ကျုပ်ဘက်ကိုရောက်သွားလိမ့်မယ်ဆိုတာလေကျော်ရုပ်ဆောင်လက်မခံပါဘူးနော်တရုတ်ကပေးတာနော်အရှေ့နိုင်ငံတွေကပေးတာဟာသုသာချင်းစာနာမှုနဲ့ကုညီရအင်မတန်ကိုနည်းပါတယ်။နောက်ထပ်လုပ်ချင်တဲ့ပြောမယ်ဆိုတော့ဒီအခြေခံအဆောက်အုံနေနော်ဒီရင်းနှီးမြှုပ်နှံမှုတွေတုတ်တာများတာပါ။ဆိုတော့သူတရုတ်ကတော့ပြောမယ်ဆိုရှင်သဘာဝအရာကိုကဒီအခွက်ကိုချောင်းနေတာကြားပါပြီ။နော်တကယ်လို့များနောက်နိုင်ငံတွေသူတို့ကွာဒီဟိုကမစလို့ရှင်နော်ဆက်ဆိုင်နေလေကွာသွားမယ်ဆိုလို့ရှင်နော်ဟားသွားမယ်ဆိုလို့ရှင်သူ့ဝယ်မယ်ဆက်သဘောမျိုးပါဗျာ။နော်ဒါပေမဲ့ဒုစားကသူတို့ကလည်းသိပါလေ။နော်ဒီဆိုးရမသိလို့ရှင်လေ။ဒီဆိုးကညံ့ညံ့ကြမှာပဲ။နော်အနောက်နိုင်ငံနဲ့ပြောမယ်ဆိုဆက်ဆံရေးကနော်ယူရပါတဲ့တွေတိူဘက်ကိုရောက်မစင်တော့အင်မြန်ကိုခစ်ပြောမယ်ဆိုတော့သမစကန်ပြောမယ်ဆိုတော့အင်မြန်ကိုတုံးလာကြည့်ပါလေဒုစားကလေနော်မဖြစ်တင်ပါဘူး။အဲ့တော့ဖတ်ပြီးပြောပါမယ်။လူသားချင်းစာနာတဲ့အကူအညီနော်ဟိုပမာဏအရာရောနော်နှီးမျိုးစုံအရာဆိုလို့ရှင်အနောက်နိုင်ငံပေးတဲ့အနောက်အုပ်စုကပေးတဲ့ကိုကြီးဘလို့မှတည့်ုံနေနဲ့မမိနိုင်ပါဘူးเนาะဒီလမ်းစဉ်ကိုရွေးမှဆင်တော့လက်ရှိခုကပြောအစိုးရနှစ်ရက်ပဲဆုံးဆုံးပါဗျာနှစ်ရက်ဆုံးကိုကျွန်တော်မှားရတော့ကိုမြင်ပါတယ်ဆိုတာဒီစလန်ကြီးကအစိုးရကျွန်တော်ရိုးနေပါပြီ
ဟုတ်ကဲ့
ဟိုသိတယ်တည့်ရမှုမရှိရပါဘူ
းဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုကျွန်တော်လေလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြတဲ့ပေးဟိုဟာတွေကိုလည်းဆွေးနွေးမဲ့သူတွေကိုလည်းဖိတ်ခေါ်ကြပါတယ်ပထမဆုံးကျွန်တော်ပိုင်းနုံကိုဖိတ်ခေါ်ကြပါတယ်ခင်ဗျထိုင်းနိုင်ငံကပိုင်းနုံရှိပါလား
ရှိပါလေဗျာရှင်းပါလေဗျာကိုပြော
ပါဟုတ်ကဲ့ပိုင်းတော်ဆွနစ်ပါအောင်အခုနိုင်ငံတကာအကူအညီပေးနေတဲ့ကိစ္စတွေအခုရောသိတဲ့လောက်လဲရောလာနေတယ်ပေါ့နော်အထက်မှာလဲတစ်ဖက်မှာလဲလူခွင့်ချိုးဖောက်မှုကလဲအတိုင်းအတာတစ်ခုတည်ဆက်ရှိနေသေးတယ်ဆိုတော့ဘယ်လိုသဘောရတယ်လဲဟိုအကူအညီပေးတာတွေဟာဆက်ပေးတင်သလားဒါမှမဟုတ်လို့ရှင်လဲဘယ်လိုလုပ်တင်တယ်လဲလိုရင်းတူရှင်လေးဆွနစ်ပေးပါခင်ဗျာ
ဟုတ်ပါတယ်ကျွန်တော်နိုင်ငံတွေနဲ့ကြည့်ရရင်ပြည်သူတွေကတော့အမှန်တကယ်ဒုက္ခဖြစ်တယ်အဲဒုက္ခဖြစ်တဲ့ပြည်သူတွေကိုဓာတ်ရိုက်ပေးတဲ့လူသားချင်းစာနာမှုပုံစံမျိုးစုပို့ပြီးတော့ဖြစ်တယ်မလို့ကျွန်တော်ထင်တယ်။ကိုကနိုင်ငံကပေးတဲ့ကူညီတွေရှော့ချမှာဆိုတာကဟိုစိုးရဘက်ကိုကြည့်တာလား။တကယ်ဟိုစစ်ပြေးတဲ့ဒုက္ခသည်တွေဘက်ကိုကြည့်တာလား။အမှန်ကန်ဒီစစ်ပြေးတဲ့ဒုက္ခသည်တွေစစ်ပြေးရှောင်တဲ့ဒုက္ခသည်တွေတိဒုက္ခရောက်နေကြတာထင်ထင်ရှားရှားမြင်တာလေ။ဟိုပုံရိပ်တွေအများကြီးထင်လို့မြင်နေတာပဲဗျာ။လက်တွေ့နာပြီးမြင်ခွင့်ရှင်းတော့ရတယ်။ဒီဒုက္ခသည်တွေကတော့လူသားချင်းစာနာမှုစိတ်သက်ပြည့်ရှိမှဆိုတော့ပေးလို့တဲ့လေမရှော့ချတဲ့ဘုလို့ကျွန်တော်မြင်တယ်အေးဆိုးရဟိုတော့ပြေးပြီးတော့ဆိုးရနဲ့တစ်ဆင့်ဟိုလက်ဝေကန်နဲ့ခွဲစားဝေစားပြီးမှတကယ်ဒုက္ခတဲ့ကိုရောက်သွားမယ်ဆိုတော့တမျိုးပေါ့ဟိုလူခွေရင်းနဲ့ပြောမယ်ဆိုရင်လည်းကျွန်တော်နိုင်ငံအနေနဲ့လူခွေရင်းတက်တဲဝင်ဝင်ချိုးဖောက်တယ်ဆိုတာကဟိုမြင်သာထင်ရှားတဲ့သက်သေတွေရှိသလိုဟိုတကယ်တမ်းဟိုချိုးဖောက်တာမဟုတ်ဘဲနဲ့နိုင်ငံကဆွဆဲချက်တည်းရှိတယ်ဗျာအဲ့တော့ကျွန်တော်မြင်တယ်တော်တော်လေးပြောရမှာဆိုတော့လူသားချင်းစာနာထောက်ထားမှုအကူအညီကိုဒုက္ခသည်တွေစီအရောက်အောင်သ ဆက်လက်ပြေးပို့ဖို့တက်တယ်လှူဒန်းမှုတက်တယ်လို့ကျွန်တော်လည်းလို့မြင်ပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဝင်ဆွေးနွေးပေးတာကျွန်တော်အခုတစ်ဆက်သေးပဲကျွန်တော်အညာမေအောင်ကြီးကိုဖိတ်ခေါ်ကြပါတယ်ခင်ဗျာအညာမေအောင်ကြီးလည်းဆွေးနွေးပါအောင
်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဆွေးနွေးပါအောင်အညာမေအောင်ကြီးကဘယ်လိုမြင်သလဲစောစောဟိုဘိုင်းတော်ကတော့ဒီဟိုဒုက္ခရောက်နေတဲ့သူတွေလက်ထဲကိုတိုက်ရိုက်ကူညီတာမျိုးဆိုရင်တော့ကောင်းတယ်ပေါ့နော်အစိုးရတစ်ဆင့်သွားမယ်ဆိုရင်တော့မထီရောက်ဘူးဆိုတဲ့ပုံစံမျိုးပြောသွားပါတယ
်ဟုတ်ကဲ့အဲ့ဒါလည်းကျွန်တော်သဘောတူပါတယ်ဒီလိုပေါ့ဥတော်ဝန်နိုင်ရပြောမယ်ဆိုလို့ရှင်တော့ဟိုဘာပဲဖြစ်ဖြစ်ပေါ့ဗျာနော်နိုင်ငံသားကနေပြီးတော့အကူအညီပေးတယ်ဆိုတာတော့ဝန်တာစရာပါတော့လူအခွင့်အရေးချိုးဖောက်တယ်ချိုးဖောက်တယ်လို့ပြောနေတာဟိုတစ်ချိန်တော့ကတော့ဗျာထားပါတော့နော်တမတော်အစိုးရအုပ်တယ်အဲ့ဒါတော့ကျွန်တော်မပြောလို့ပါဘူးဒီနေ့ပြည်သူအများကနေပြီးတော့ရွေးချယ်ပြီးတော့မှတင်မြောက်ထားတဲ့ကျွန်တော်တို့ရဲ့လူလူကောင်းဆောင်အမျိုးသူအုပ်ချုပ်တဲ့အခါမှာလူမှုရေးရတော့လူခွေရတော့အဲ့လိုကြည့်တော့ချိုးဖောက်တာတော့မတွေ့ရဘူးဗျအလားအလာတွေတော်တော်ကောင်းနေတယ်ရခိုင်ကိစ္စကိုမျက်နှာမူမူပြောနေတာလေဗျအခက်ပါတယ်ဟိုအမြင်ချင်းကမကြည့်ဘူးဗျအဲ့ဒါနဲ့ကျွန်တော်တို့မြန်မာအစိုးရကတော်တော်ကိုလှုပ်ပေးထားတာပါတော်တော်လှုပ်ပေးထားတာအဲ့ဒါကိုလည်းနည်းနည်းလေးတော့သိကြဖို့တော့ကောင်းတာပေါ့ဗျာနော်ဒါလည်းဖြစ်ဖြစ်ပေါ့လေခုနဆရာပြောသလိုပေါ့ဟိုအစိုးရပဲပြီးပြီလူသူဒုက္ခတွေပဲပြီးပြီပေါ့ဗျာဘု து ပဲပြီးပြီပေးတာတော့ကျွန်တော်တို့လည်းကြိုးစားရမှာပဲအဲအကြွေရေးကရုပ်အခွင့်အရေးကိုချိုးဖောက်ပြီးတော့မှမပေးကြဘူးမလာကြဘူးမဝင်ကြဘူးဆိုရင်သောသောကဥတော်ဝန်နိုင်ပြောသွားတယ်ပေါ့ဗျာတရုတ်ရဲ့လက်အောက်ကတော့ဝင်ရမယ့်အနေထားဗျာအဲ့လိုလည်းတော့မဖြစ်စေချင်ဘူးပေါ့ဗျာကျွန်တော်တို့ဒီအမေစုကလည်းအခုအချင်းကြီးပါတယ်ဒီမိုကရေစီနိုင်ငံကိုတည်ထောင်နေတာကျွန်တော်အနေနဲ့ကတော့ပေးစင်တယ်လို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဝင်ဆွေးနွေးပေးတာသောသောအညာမီအောင်ကြီးပြောသလိုပဲဒီရခိုင်ကိစ္စကိုကျွန်တော်တို့နည်းနည်းအယုံဆိုင်ပြီးကြည့်မယ်ဆိုလို့ရှိရင်ဒီနိုင်ငံတကာကထောက်ပြစရာဖြစ်နေတဲ့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေပေါ့နော်ဒါနိုင်ငံတကာမှာမြန်မာနိုင်ငံအတွက်အမဲဆက်ကြီးတစ်ခုလို့ဖြစ်နေတာနောက်အကူအညီပေးရေးကိစ္စတွေမှာလည်းကုလသမဂ္ဂအဖွဲ့ဝင်တွေအစဒါဒီကိစ္စကိုပဲထောက်ပြနေတော့ဒါကြီးရှိနေတဲ့အတွက်အကူအညီပေးဖို့ကိစ္စတွေမှာအဟန္တာဖြစ်စေတဲ့ပုံစံမျိုးတွေပြောဆိုလာတဲ့ဟာတွေရှိနေတော့ဒီရခိုင်ကိစ္စကိုရောကျွန်တော်တို့ဘလို့ဖြည့်ရှင်းမလဲနိုင်ငံတကာနဲ့မြန်မာနိုင်ငံအကြမ်းထဲမှာနားလည်မှုလွဲနေတဲ့ကိစ္စတွေအများကြီးရှိတဲ့အခါကျတော့ဒီကိစ္စကိုဘယ်လိုဖြည့်ရှင်းကြမလဲဆိုတော့မတ်ချယ်ဒီဆောင်ဆွေးနွေးပါအောင်ခတ်တူလိုလေးဆွေးနွေးပေးပါခင်ဗျဟု
တ်ကဲ့ပထမချက်အနေနဲ့ကျမတို့မြန်မာနိုင်ငံကိုကမ္ဘာကနားလည်မှုလွဲနေတာမဟုတ်ဘူးကျမတို့မြန်မာနိုင်ငံကလူတွေကကမ္ဘာကိုနားလည်မှုလွဲနေတာပါဒါပါလဲဆိုလို့ရှိရင်ဒုတိယကမ္ဘာစစ်ကလေးကဒီကမ္ဘာတစ်လုံးကမ္ဘာတစ်ခုလုံးကနေသဘောတူထားတဲ့အပြည်ပြည်ဆိုင်ရာလူခွင့်ချင်းရာစာတမ်းတို့ဒီတို့ဒီအတူတကွာရှင်းတန်းနေထိုင်ဖို့ရန်အတွက်ဟိုအများကြီးဟိုစာရွက်စာတမ်းတွေဟိုစာချုပ်တွေလို့ထုတ်လုပ်ထားတာရှိတယ်ဒါဒီကိုလည်းပဲကျမတို့ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနေငါအနေနဲ့လိမ့်လာဖို့ရန်အတွက်လိုအပ်တယ်ကျမတို့ကနိုင်ငံတကာဒီအတိုင်းဝိုင်းကကျမတို့ကိုကြည့်နေတဲ့အချိန်မှာဒါမှမဟုတ်ကျမတို့နိုင်ငံတစ်ခုတည်းမဟုတ်ဘူးကျန်တဲ့နိုင်ငံကိုကြည့်နေတဲ့အချိန်မှာဒီလူခွင့်ရေးဆန်နှုန်းတွေဒါတွေကိုလိုက်နာကြလားဆိုပြီးတော့နိုင်ငံကိုသူကဟိုအဲ့ဒီမျက်စိနဲ့ကြည့်နေတာဖြစ်တယ်။ဥပမာ North Korea မြောက်ကိုရီးယားလိုမျိုးဆီးရီးယားလိုမျိုးတွေကိုလည်းပဲခဏခဏဟိုအပြုတ်ခံရတာအဆူခံရတာတွေဟာသူတို့ကဒီဆန်နှုန်းတွေကိုလိုက်မနာလို့ဖြစ်တယ်။ဆိုတော့အဲ့လိုဟိုဆန်နှုန်းတွေလူခွင့်ရေးဆန်နှုန်းတွေကိုအဲ့ဒီမှာလည်းမနာတဲ့ကျမတို့ကဒီနိုင်ငံတကာမီဒီယာတွေကဒီလိုမျိုးမတို့ကိုအမီဆောင်းအောင်လုပ်ပါတယ်သူပြောပြောလို့မရဘူးကိုရီးယားလုံနေတဲ့ ground မှာဒီလိုမျိုးကိုရဲ့ဒီဟိုတက်တီကဒီလိုမျိုးလုံနေလေကိုရဲ့ပြည်သူလူထုတွေစိတ်နေစိတ်ထားကဟိုလူခွင့်ရေးကိုချုပ်ဖောက်စေကြလားလူခွင့်ရေးကိုအားနည်းစေကြလားဆိုတဲ့ဟာကိုမတုံ့တက်တဲ့နဲ့သူများကိုစိတ်နှထုတ်လို့မရဘူးဆိုတော့ double get ချက
်ဟုတ်ကဲ့နည်းနည်းလေးဆွေးနွေးပြပါဟုတ
်အဲ့တော့ဖြစ်ရမယ်ဖြစ်ရမယ်ပြဿနာကပါလဲဆိုလို့ရှိရင်ဒီလက်ရှိမှာလုံးဝမလုံခြုံနေတဲ့ဒီရခိုင်ဒေသမှာရှိနေတဲ့ဟိုလူတွေကိုလုံခြုံအောင်လုပ်ရမယ်ဒါဘလို့လုံခြုံအောင်လုပ်ရမယ်ဆိုလို့ရှိရင်တက်ကိုတက်ချောက်ဖျားပေးနေရမှာဖြစ်တယ်နိုင်ငံတကာကလည်းတက်ကိုဖျားပေးမယ်ကိုယ့်ရဲ့ဒီဟိုပြည်သူလူထုရဲ့မဲဆန္ဒနဲ့ဆက်လာတဲ့ NLD ဆိုရကလည်းတက်ကိုတက်ချောက်ကျေအပင်းရမှာဖြစ်တယ်ဆိုတော့ဒီဟိုဒီလိုမျိုးလုံခြုံလာပြီဆိုလို့ရှိရင်ဒီဖြစ်ပြီးတော့ဒုက္ခတွေရင်းတဲ့ဒုက္ခတွေတွေကလည်းပဲသူတို့ဘာသာသူတို့ပြန်လာမယ်အခုဘလို့ဖြစ်နေလဲဆိုလို့ရှိရင်ကျမတို့အစိုးရကမတ်ဂရင်းစီမှာလည်းသူတို့တင်ပြတာကဟိုမှာဟိုအင်းအစ်စ်တွေဆောက်ဖို့လိုနေတယ်တောင်းအစ်စ်တွေဆောက်ဖို့လိုနေတယ်အဲ့လိုပဲပြောနေတယ်အစ်စ်တွေအစ်စ်တွေကြီးပဲသူများပတ်စံနဲ့ဆက်ဆက်ပြီးအင်းဆောက်ဖို့ပဲစဉ်းစားနေတယ်
တကယ်တက
ယ်မဒီလိုရင်းတဲ့ကသူတို့ဘာသာသူတို့အင်းရှိနေပြီဒါကျမတို့
ဟုတ်ကဲ့မတ်ချယ်ပြပေးပါခင်ဗျဟုတ်ကဲ့ အဲ့ဒီဟာကိုကျွန်တော်တို့ကဟိုကြည့်ထပ်ဖို့လိုအပ်တယ်ပေါ့နော်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အကျွန်တော်ဒီမေးခွန်းကိုပဲကိုစောမင်းကျော်မေးချင်ပါတယ်ကိုစောမင်းကျော်လည်းတူတူလေးဖြည့်ဖြည့်ပါလားခင်ဗျအဲ့တော့ဘယ်လိုလုံးဆောင်ရမလဲမှတ်ချက်တွေပြောတဲ့ပုံစံကတော့နိုင်ငံကအပေါ်မြန်မာနိုင်ငံအမြင်လွဲနေတဲ့ပုံစံဆိုတဲ့ပုံစံမျိုးပြောဆွေးနွေးသွားပါတယ်
ဟုတ်ကဲ့အဲ့တော့ကျွန်တော်ကတော့စောစောပြောသလိုပါပဲကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ် ကဘာကြီးအဆင်ပြေဖို့လိုတယ်သူတို့ဖြင့်ဒီမိုကရေစီကိုအားပေးခဲ့တဲ့အနောက်နိုင်ငံတွေနဲ့အဆင်ပြေဖို့လိုတယ်ပေါ့လေအဲ့တော့ဒီပြဿနာကတော့ရှိနေဆိုပြကြတယ်ဒါကိုရှင်းဖို့လိုတယ်ရှင်းဖို့လိုတဲ့အခါမှာကျွန်တော်တို့ကဟိုမရှိုးပေါက်ပါဘူးမလုပ်ပါဘူးလို့ဟိုဒီလိုတစ်ဖက်တည်းပြောနေနေမရပါဘူးအဲ့တော့ဟိုဒီအခြေအနေတွေကိုဥပမာဖြင့်ဒီလုံခြုံရေးတပ်ဖွဲ့တွေကဒီမှာကင်ကြော်အလွ မှာမဟုတ်ဘူးနိုင်ငံတကာဖိအားတွေကပို့ပို့ပြီးတော့များလာเสียရှိပါတယ်နိုင်ငံတကာဖိအားတွေပို့ပို့ပြီးများလာရင်ကျွန်တော်တို့ရဲ့နှိမ့်နယ်တဲ့အကူပြောင်းဒီမိုကရေစီကအန္တရာယ်ရှိပါတယ်ထို့သူအဲ့ဒီလိုဖိအားတွေများလာပြီးနိုင်ငံရေးဖိအားရောအခုလိုအကူအညီရဖြတ်တောက်မယ်ဆိုလို့ရှိရင်ပြည်တွင်းမှာပို့ပြီးတော့ဆင်းရဲကျက်တယ်လာမယ်ပို့ပြီးတော့ပြဿနာတွေခက်ခဲနေရင်ဆိုင်ရလို့ရှိရင်လက်ရှိပြည်သူတွေကရွေးချယ်ထားပြီးတော့ဒီမိုကရေစီကိုပေါ်ဆောင်ရဲ့အစွတ်အများကြီးခက်ခဲပြီးဖြစ်လာနိုင်တယ်။ဒါကြောင့်မလို့ဒါကိုနောက်နိုင်ငံတွေနဲ့တရားစင်စားတဲ့နဲ့နော်ဒီပြည်ထဲမှာရှိတဲ့အစိုးရအနေနဲ့လေဒီဒေသတွေမှာဘာတွေဖြစ်ခဲ့လဲဆိုတော့တရားကြဆုံးသက်စီဘူးလို့ပါတယ်။ဆိုတော့တရားတွေရဖက်ဖွဲ့ဖြစ်စီစစ်ဖက်လက်နက်ကိုင်ဖွဲ့စီရပဲဖြစ်စီကျူးလွန်ခဲ့တဲ့ဆိုရင်ဒါတွေကိုဖော်ထုတ်အရေးကြီးလိုက်လို့ရှိရင်နိုင်ငံတကာအနေနဲ့အမြင်ရှင်းသွားမှာဖြစ်တယ်။ဒါကိုတော့ကျွန်တော်တို
့ဒ
ီသားပြန်လဲရည်ရစီရင်းနဲ့ဒီဒီမိုကရေစီရှေ့ဆက်လာနိုင်တဲ့ရဲရဲဝံ့ဝံ့ခေါင်းဆောင်နေတဲ့လူကြီးရဲရဲဝံ့ဝံ့လုပ်ဖို့လိုတယ်လို့ကျွန်တော်ဒီလိုမြင်ပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစမင်းကျော်။ဒေါက်တာခင်ဆောင်ဝင်းတခွန်းလေးဆက်ချက်ကတော့ကျွန်တော်ခတ်တူတူလေးတကြောင်ပဲပြောပြပါအောင်။အဲ့ဒီအပေါ်မှာဒေါက်တာခင်ဆောင်ဝင်းအမြင်ကရောနိုင်ငံတကာနဲ့မြန်မာအစိုးရကြားထဲမှာအမြင်လွှမ်းမိုးမှုရှိနေတဲ့ဟာဘသူဆိုတာ
။အမြင်လွှမ်းမိုးကတော့ရှိရစွာဘသူမှမငြင်းနိုင်ပါဘူးဗျာကျေးဇူးနော်။ကဲသူကပြောတယ်လို့ပဲအရင်ကစစ်ဆေးရတွေကဒါကိုမကျွမ်းကျင်လို့ဟုတ်လားဘာမှနားမလဲလို့လုပ်သွားထားလိုက်ပါတော့အခုကနော်တကယ်ပါလုံးမှာကြော်ရှားခဲ့တဲ့ခေါင်းဆောင်ဥဆောင်နေတဲ့ဒီမိုကရေစီဆိုးရဗျဒီဆိုးရမှာဒီလိုလက်ရက်ချော်ရှလို့နေလို့ဆိုရင်ကျွန်တော်ဘာမျှော်လင့်စရာရှိမလဲ
ဟုတ်ကဲ့
အခုကပြောတယ်ဒီမိုကရေစီကုတန်းရေးလို့ညားစီရေးလို့ဘာညာဆိုလို့ရှိရင်ဖြစ်မှာမဟုတ်ဘူ
းဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့
နည်းလေးဘုန်း
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကင်ဇော်ဝင်းကအခုပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျွန်တော်တို့အချိန်ကဒီလောက်ပဲရတော့တယ်နောက်တစ်ပတ်မှထပ်ပြီးတော့ဆွေးနွေးကြတာပေါ့ခင
်ဗျကုဇော်ဝင်းလာနဲ့အစီအစဉ်ထုတ်လို့ရမှုမဆုမွန်လို့တင်ဆက်ထားတဲ့တိုင်းလေးလိုင်းစီစဉ်ကနာဆင်ခဲ့ကြတာဖြစ်ပါတယ်အခုတော့ဒီကြံနေသေးတဲ့အချိန်မှာထိတ်တန့်ရောက်တဲ့ရင်ချက်ကိုမှတ်တင်ထိုက်ကကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားခေါင်းဆောင်မွန်ဂျေအင်းတို့အမေရိကန်သမ္မတအင်ပီရိုမှာဒီကနေ့တွေ့ဆုံဆွေးနွေးကြပါမယ်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကစီစဉ်ထားတဲ့အတိုင်းဖြစ်လာပါမလားဆိုတာနဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်ဖို့အခွင့်အလမ်းတွေအပေါ်တန်တရားတွေထွက်ပေါ်နေချိန်မှာပဲဒီကနေ့ဆွေးနွေးပွဲပေါ်ပေါက်လာတာပါ။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုလက်မလျှော့ဘဲနိုင်ငံတော်မှာရှိတဲ့နျူကလ িয়ার ထုတ်လုပ်တဲ့နေရာတွေကိုကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးသူတွေတွားရောက်စစ်ဆေးခွင့်မပြုဘူးဆိုရင်စီးပွားရေးအရာတန်ခတ်ပိတ်ဆို့မှုတွေလုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကချင်းချောက်ပြောဆိုလိုက်ပါတယ်။အီရန်အနေနဲ့အပြောင်းလဲတွေမလုပ်ဘူးဆိုရင်မကြုံဘူးတဲ့ဗန္ဒာယီဆိုင်ရာဖိအားပေးမှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်တာဖြစ်ပါတယ်ရှင
်။မတ်တင်ကြီးထိုက်ကတရင်ချင်းချက်ကိုကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့မက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဘေးလ်အန်ဒရိုက်ဖြစ်ပါတယ်။ကျမအီတန်စင်ပါရှင်ဖျူရီအမေရိကန်တန်မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစာတော်ချိန်မနက်6:00နဲ့9:00အထိလိုင်းတူမီတာ24 40 48 50ပြင်လိုင်းမီတာ190တို့ကနေလည်းထားရဖန်ယူနာဆင်နိုင်ပါတယ်ဖျူရီကနားဆင်သူတော်တော်ရှင်အားလုံးကိုထူးပဲကျေးဇူးတင်ပါတယ်တော်တော်ရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင
This program has come to you from the Voice of America, Washington.